Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဖေဖော်ဝါရီလ22ရက်ပုဒ်ထူနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားပုံပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမက်ခင်ပြူထွေးနဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါအမေရိကန်မှာတရားမဝင်နေထိုင်သူတွေကိုဖမ်းဆီးပြန်ပို့မယ်မူဝါဒအသစ်တွေမိမိလုံခြုံရေးဌာနကချမှတ်လိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ရဲ့အဖေလူမေခွဲအကိုတည်ဆုံးတဲ့ဖြစ်ရပ်မှာတန်တရားရှိတဲ့မြောက်ကိုရီးယားတန်တမန်တူအပါအဝင်မြောက်ကိုရီးယားနိုင်ငံသားနောက်ထပ်3ဦးကိုမေးမြန်းချင်တယ်လို့မလေးရှားရဲကပြောပါတယ်။2016ခုနှစ်တွင်ရှေ့တောင်အာရှနိုင်ငံတွေရဲ့လူခွင့်ရေးအခြေအနေကျဆင်းသွားတယ်လို့နိုင်ငံတကာလူငင်းချမ်းသာဝင်အဖွဲ့ကပြောပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ကောင်းပါပြီရှင်တည်င်းတွေပြီးမှာတော့မလေးရှားနိုင်ငံကလူရန်တဲ့အကူအညီတွေရခိုင်ပြည်နယ်ကိုရောက်သွားပြီဆိုတာနဲ့ပတ်သက်လို့နားဆင်ရမှာက
ကျွန်တော်ရခိုင် IDP တဲ့ရခိုင်ဒုက္ခသည်တွေအဲ့လိုပဲဟိုမွတ်စလင်အတိုင်းဝိုင်းတွေရဒုက္ခသည်တွေအဲ့ဒီဟာတွေအတွက်ပေါ့အကုန်လုံးပေါ့နော်မြန်မြတ်တက်ဖြန့်ဝင်သွားမှာပေါ့
ရခိုင်ပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်ဦးမြောင်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာကြားကြရပါမယ်ဒါအပြင်ပြည်ပခန့်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းကနောက်ဆုံးသိရတဲ့အခြေအနေတွေတခါကျောင်းသားသမဂ္ဂအဆောက်အဦပြန်လည်တိဆောက်ရေးဆွေးနွေးမှုတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ကင်မြူထွေးတို့ပြောပြပေးပါမယ်ရှင
်အမေရိကန်မှာတရားမဝင်နေထိုင်နေသူတန်ပေါင်းများစွာကိုမူရင်းနိုင်ငံတွေစီပြန်ပို့မဲ့မူဝါဒတွေကိုအမေရိကန်အမိမြေလုံခြုံရေးဌာနကချမှတ်လိုက်ပါတယ်သမ္မတဒေါ်နယ်ထရန့်ပြီးခဲ့တဲ့လကထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်နှစ်ခုကိုဘယ်လိုအကောင့်တည်းဖော်မယ်ဆိုတာအသေးစိတ်ဖော်ပြထားတဲ့လှုပ်ထုံးလုံကြီးတွေကိုအမိမြေလုံခြုံရေးဌာနဝန်ကြီးဂျွန်ကယ်လီကအင်္ဂါနေ့မှာထုတ်ပြန်တာပါ။အရင်သမ္မတဘရက်ကိုဘာမားလက်ထက်တုန်းကတော့ဗျာဆွေးမှုကျူးလွန်ထားတဲ့တရားမဝင်နေထိုင်နေသူတွေကိုပဲဥတီချက်ထားပြီးမူရင်းနိုင်ငံတွေစီပြန်ပို့ခဲ့တာပါ။အရင်ကလုပ်ခဲ့တဲ့မူဝါဒတွေကိုဝန်ကြီးကယ်လီကပြန်အောင်သိမ်းလိုက်ပြီးအခုဦးစားပေးလှုပ်ဆောင်မဲ့မူဝါဒတွေကိုချမှတ်တာပါ။ဗျာဆွေးမှုတစ်ခုခုနဲ့အပြည့်ရှိကြောင်းဆုံးဖြတ်ခံထားရသူဒါမှမဟုတ်ဆွဲချက်တင်ခံထားရသူဆွေးကျက်တင်နိုင်တဲ့ပြည်မှုတစ်ခုခုကိုကျူးလွန်ထားသူအစိုးရထောက်ပံ့ကြေးကိုလိန်ညာရယူသူလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတို့ရဲ့ဆုံးဖြတ်ချက်အရအများပြည်သူလုံခြုံရေးဒါမှမဟုတ်နိုင်ငံတော်လုံခြုံရေးကိုချိန်ချောက်သူတွေကိုအဓိကဦးတည်ချက်ထားပြီးတော့ဖမ်းဆီးပြန်ပို့မှာဖြစ်ပါတယ်။ကလေးဘွားမှာအမေရိကန်ကိုတရားမဝင်ရောက်လာသူတွေဒါမှမဟုတ်အမေရိကန်နိုင်ငံသားသို့မဟုတ်အမြဲတမ်းနေထိုင်ခွင့်ရှိသူတွေရဲ့မိဘတွေကတရားမဝင်နေထိုင်သူတွေဖြစ်တဲ့ဆိုရင်တော့အဲ့ဒီလူတွေကိုအရေးမယူဘဲဆိုင်းငံ့ထားဖို့ညွှန်ကြားခဲ့တဲ့သမ္မတဥပမာရဲ့အမိန့်တွေကိုတော့ဒီအတိုင်းပဲဆက်ထားသွားမှာဖြစ်ပါတယ်
။အိန္ဒိယနိုင်ငံကထောင်ပေါင်းများစွာသောပညာရှင်တွေအမေရိကန်ပြည်ထောင်စုမှာအလုပ်လုပ်ကန်ခွင့်ရစေပြီးအမေရိကန်နိုင်ငံရဲ့ဒေါ်လာဘီလီယံ150အထိရှိတဲ့တိုးတက်နေတဲ့ကွန်ပျူတာဆော့ဖ်ဝဲလုပ်ငန်းခိုင်မာစေဖို့အတွက်ပြည်ဝင်ခွင့်ဆိုင်ရာမှာမျှတပြီးရည်ရှိကြည့်တဲ့အမြင်မျိုးထားဖို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအမေရိကန်ကိုတက်တွန်းလိုက်ပါတယ်။အိန္ဒိယနိုင်ငံမှာသတင်းတစ်ပတ်ကြာခရီးစဉ်နဲ့ရောက်နေတဲ့အမေရိကန်ကွန်ဂရက်လွှတ်တော်ပါတီနှစ်ရက်စလုံးကလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခြင်းအတွင်းအလုပ်လုပ်ကံခွင့်ဗီဇာနဲ့ပတ်သက်လို့ကျေပြန့်တဲ့သဘောထားမျိုးထားဖို့အိန္ဒိယဝန်ကြီးချုပ်ကတိုက်တွန်းသွားတာပါအမေရိကန်လုပ်သားတွေအတွက်အလုပ်ကံတွေကိုကောက်ကွယ်ဖို့ H1B ဗီဇာအစီအစဉ်ကိုထရမ့်အစိုးရကပြင်လဲမယ်ဆိုပြီးတော့ဒီအိန္ဒိယနိုင်ငံကစိုးရိမ်လာတာပါနိုင်ငံခြားသားပညာရှင်တွေကိုအမေရိကန်ပြည်ထောင်စုမှာအလုပ်လုပ်ခွင့်ပေးတဲ့ဒီဗီဇာအစီအစဉ်အရအိန္ဒိယနိုင်ငံသားနှီးပညာကျွမ်းကျင်သူတွေအများဆုံးဗီဇာရထားတာပါ။အိန္ဒိယဝန်ကြီးချုပ်နဲ့မတွေ့ခင်မှာ Republican Outlet အမတ် Bob Goodlatte ကဗီဇာကန့်သတ်ချက်နဲ့ပတ်သက်တဲ့မေးခွန်းတစ်ခုကိုဖြေဖို့ညင်းပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့အမူအရာတွေကိုပြန်လည်သုံးသပ်ဖို့ကသမ္မတထရန့်အပေါ်မှာမူတည်တယ်လို့ပဲပြောသွားပါရရှင်။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ရဲ့အဖေလူမေခွဲကိုကင်ဂျွန်နမ်တည်ဆုံသွားတဲ့ဖြစ်ရပ်အတွက်တန်လျာရှိတဲ့မြောက်ကိုရီးယားတန်တမန်တူအပါအဝင်နောက်ထပ်မြောက်ကိုရီးယားနိုင်ငံသား3ဦးကိုစစ်ဆေးမေးမြန်းခြင်းနဲ့လို့မလေးရှားရဲ့တပ်ဖွဲ့ကဒီကနေ့ပြောလိုက်ပါတယ်။နောက်ထပ်တန်ရရှိထားသူတွေထဲမှာ2ဦးကမလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ယုံကဒုတိယအတွင်းဝန်ဟီယောင်ခွန်ဆောင်ဖြစ်တယ်လို့ကွာလာလမ်ပူမြို့တော်မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မလေးရှားရဲ့ချုပ်ခါလစ်အဘူဘီကာကပြောပါတယ်။တခြားတန်ရရှိသူတွေကတော့မြောက်ကိုရီးယားလေကြောင်းလိုင်းအဲကော်ယူမှာလုပ်တဲ့ကင်အုတ်အီလ်ဆိုသူနဲ့ရီဂျီအူးလို့ဆိုသူမြောက်ကိုရီးယားနိုင်ငံသားတို့ဖြစ်တယ်လို့ပြောပေမဲ့လည်းနောက်ဆုံးလူနဲ့ပတ်သက်တဲ့အသေးစိတ်တွေကိုတော့မပြောပါဘူး။ဒီနောက်ထပ်တန်ရရှိထားသူတွေဟာကွာလာလမ်ပူမြို့တော်မှာပဲရှိနေသေးပြီးကိုယ်တိုင်လာပြီးအစ်မခံမှုဆိုရင်အတင်းအကျပ်အစ်စ်ခံခံရမယ်လို့ရဲချုပ်ပေခါကပြောပါလေ။မလေးရှားနိုင်ငံကနေမြောက်ကိုရီးယားနိုင်ငံကိုပြန်ထွက်ပြေးသွားပြီလို့ယူဆထားတဲ့တခြားတန်ရရှိသူမြောက်ကိုရီးယားနိုင်ငံသားတွေကိုမလေးရှားနိုင်ငံကိုပြန်ပို့ပေးဖို့လဲမလေးရှားရဲကမြောက်ကိုရီးယားဆိုရကိုအကြောင်းကြားထားပါလေ။အဲ့ဒီလူတွေဟာဒီအမှုမှာအကြီးအကျယ်ပါဝင်ပတ်သက်နေတယ်လို့ယူဆထားကြောင်းဒါကြောင့်သူတို့ကိုဖမ်းဆီးပြီးပြန်လွှဲပေးရေးကူညီဖို့ မြောက်ကိုရီးယားတန်ယုံကိုပန်ချထားကြောင်းမလေးရှားရဲချုပ်အဘူဘေကာကပြောသွားပါတယ်
ဟောင်ကောင်အုပ်ချုပ်ရေးအကြီးအကဲဟောင်ဒေါ်နင်ဆန်းကိုအာဏာလွဲသုံးဆောင်မှုနဲ့ဟောင်ကောင်တရားရုံးတစ်ခုကထောင်နှံလ20ချမှတ်လိုက်ပါတယ်အသက်82နှစ်ရှိပြီဖြစ်တဲ့မစ္စတာဆန်းဟာအစိုးရထံကနေရုပ်သံလုပ်ငန်းလိုင်စင်ရဖို့ကြိုးစားနေတဲ့ဆက်သွယ်ရေးကုမ္ပဏီတစ်ခုကအတိတ်ကယင်းနီမြုပ်နှံရှင်တဦးထံကနေစိန်ခံတိုက်ခန်းတစ်ခုငှားရမ်းဖို့အတွက်ညှိနှိုင်းခဲ့တာတွေကိုဖုံးကွယ်ထားခဲ့တာကြောင့်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအဖြစ်ရှိကြောင်းအမိန့်ချခံခဲ့ရတာပါမစ္စတာဆန်းကပေါ်ဖြစ်တဲ့ချမှတ်ကြောင်းတင်ညာခဲ့တဲ့အထက်တရားသူကြီးအန်ဒရူးချန်ကသူ့အလုပ်သက်တမ်းတခြားအခုလိုထိတ်ဆုံးကအရာရှိတဦးအနေဆုံးဆင့်ကိုရောက်သွားတာမျိုးတခါမှမတွေ့ခဲ့ရဘူးလို့ပြောပါရယ်။ဟောင်ကောင်ကို2005ခုနှစ်ကနေ2012ခုနှစ်အထိဦးဆောင်ခဲ့တဲ့မစ္စတာဆန်းအခုလိုဖြစ်တဲ့ချမှတ်ခံလိုက်ရတာကြောင့်နှစ်ပေါင်းများစွာအစိုးရလုပ်ငန်းတွေမှာထူးခြားကြဆွမ်းဆောင်ခဲ့တဲ့သူ့ရဲ့ပုံရိပ်ကိုထိခိုက်စေခဲ့ရပါရယ်။ဟောင်ကောင်သမိုင်းမှာတော့သူဟာရာဇဝတ်မှုနဲ့ဖြစ်တဲ့ချခံရတဲ့အမြင့်ဆုံးအစိုးရအရာရှိဖြစ်ပါရယ်။သူဟာခုဖြစ်တဲ့အပြင်လက်စားမှုတီးခြားဆွဆွဲချက်နဲ့လည်းစက်တင်ဘာလမှာထပ်မံတရားရင်ဆိုင်ရဖို့ရှိပါတယ်။လောလောဆယ်ကတော့ဒီလက်စားမှုဆွဆွဲချက်နဲ့ပတ်သက်ပြီးတရားသူကြီးတွေကြားမှာတညီတညွတ်တဲ့ဆုံးဖြတ်ချက်မချနိုင်သေးပါဘူး။တက်ရှင်းတဲ့ဆွေရတရားထားရှိနိုင်တဲ့အပေါ်မှာနာမည်ကောင်းရထားတဲ့ဟောင်ကောင်မှာမကြာခင်နှစ်ပိုင်းတွေကစလို့အစိုးရအတွင်းအထင်ပြတ်ချစားမှုတွေအတော်များများဖြစ်ခဲ့ပါတယ်ရှင
်။ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့နဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ဗိုလ်ရုညဘက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်အခြေတော်အစဒီသားကတက်ကြွလှူရှားသူတွေနဲ့အရက်ဖက်လူမှုဖွဲ့စည်းတွေဟာအစိုးရတွေကပြစ်မှတ်ထားနှိမ်နင်းတာနဲ့ရင်ဆိုင်နေရပြီးလူညိုရေးတပ်ဖွဲ့တွေအနေနဲ့လှုပ်ဆောင်ချက်တွေအပေါ်တာဝန်ခံမှုလည်းမရှိဘူးလို့နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ AI ကပြောပါတယ်။အာရှပစိဖိတ်ဒေသမှာငင်းချမ်းစွာဆန္ဒထုတ်ဖော်တာကိုရာဇဝတ်ပြစ်မှုမြောက်စေမဲ့ဖိနှိပ်တဲ့ဥပဒေမျိုးမျိုးကိုအစိုးရတွေကပြဋ္ဌာန်းနေတာနဲ့အမျှအရက်ဖက်လှုပ်ရှားမှုပေါင်းကျင်းလာနေတယ်လို့နိုင်ငံပေါင်း159နိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ဆိုင်တဲ့အစီရင်ခံစာထဲမှာ AI ကထောက်ပြထားပါတယ်။တကြွလှူရှားသူတွေကိုပြစ်မှတ်ထားပြီးနှိမ်နင်းနေတဲ့အစိုးရတွေဟာသဘောထားကွဲပြားမှုတွေကိုတားဆီးပိတ်ဆို့နေတာဖြစ်တယ်လို့ AI အဖွဲ့ရဲ့အရှေ့တောင်အာရှနဲ့ပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးချမ်ဘာပထောကပြောပါတယ်။မလေးရှား၊ထိုင်း၊ဗီယက်နမ်၊ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေမှာလူလတ်စွာဆန္ဒထုတ်ဖော်ခွင့်နဲ့စုဝေးခွင့်ကိုငြိမ်းချမ်းစွာအသုံးပြုကြသူတွေကိုအပြင်းအထန်ချိန်ချောက်ဖမ်းဆီးအရေးယူနေတယ်လို့ပထောကပြောပါတယ်။မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့တော့ရခိုင်ပြည်နယ်ဘက်နဲ့တိုက်ပွဲတွေဖြစ်နေတဲ့ဒိုင်းသားဒေသတွေကလူအခွင့်အရေးချိုးဖောက်မှုတွေကိုအထူးထောက်ပြဝေဖန်ထားပါတယ်
။တောင်တရုတ်ပင်လယ်နယ်မြေပိုင်ဆိုင်မှုအရေးတရုတ်နဲ့အငင်းပွားနေတာကိုမိမိတို့ဘဝတသက်တာမှာဖြစ်ရှင်းနိုင်မှမမြင်ဘူးလို့ဖိလစ်ပိုင်ထိပ်တန်းတပ်တမန်ကဒီကနေ့ပြောလိုက်ပါတယ်။စစ်ဖြစ်တာကရွေးချယ်ရမယ့်နည်းလမ်းမဟုတ်ဘဲအပြန်အလှန်အကျိုးဖြစ်ထွန်းစေမယ့်တခြားဆက်ဆံရေးတွေလုပ်ဖို့အတွက်အငင်းပွားနေတာကိုပြေပြေထားရမယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးပါဖက်တိုယာဆေးကပြောပါတယ်။ဒီသားတွင်မှာတရုတ်ကစီးတိဆောက်တဲ့အပေါ်တိတ်ကိုစိုးရင်ပွဲရာကိစ္စအဖြစ်အရှိတအာရှနိုင်ငံတွေကမြင်တယ်လို့လည်းမစ္စတာယက်ဆေးကအင်ကာနေမှာပြောပါရယ်စပရက်လီကျွန်းစုနေရာကဆူဘီမစ်ချီဖ်နဲ့ဖီယရီခရော့စ်တနာကြောက်တန်းတွေမှာအဆောက်အဦဒါနှစ်ဒါဇင်နီးပါးကိုတရုတ်ကစောက်နေတာပြီးကနေနေပြီလို့အမေရိကန်တာဝန်ရှိသူနှုတ်ကရိုက်တာသတင်းဌာနကိုပြောပါရယ်အဲ့ဒီအဆောက်အဦတွေကမြေပြင်ကနေဝေဟင်ပြစ်တာဝေးဒုံးကြီးတွေကိုထားဖို့ပုံစံထုတ်တိဆောက်ထားပုံရတယ်လို့လည်းဆိုပါတယ်။အဲ့ဒီနေရာတွေမှာလေရင်ပြေးလမ်းတွေကိုတရုတ်ကအစောပိုင်းတိဆောက်ထားပါရဲ့ရှင်
။ပိုင်ဆိုင်မှုညင်းပွားနေတဲ့ Dog Do ကျွန်းစုတွေနဲ့ပတ်သက်ပြီးလုပ်တဲ့အခမ်းအနားတစ်ခုကိုဂျပန်ဆိုရအဖွဲ့အစိုးရတာဝန်ရှိသူတို့အူတွားတက်တဲ့ပေါ်တောင်ကိုရီးယားကဒီကနေ့အပြင်းအထန်ပြစ်တင်ရှုတ်ချလိုက်ပါတယ်။အဲ့ဒီကျွန်းစုတွေကိုဂျပန်ကတော့ Takeshima လို့ခေါ်ပါတယ်။အဲ့ဒီကျွန်းစုတွေဟာတောင်ကိုရီးယားပိုင်ဖြစ်ပြီးကျွန်းစုတွေကိုပိုင်ဆိုင်တယ်လို့ပြောဖို့ကြိုးစားတဲ့အတိပယ်မဲ့လူရက်တွေကိုရပ်ဆိုင်ဖို့တောင်ကိုရီးယားနိုင်ငံသားဌာနပြောခွင့်ရချိုဂျွန်းဟော့ကဒီကနေ့ဆိုးမျိုးတော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဂျပန်ဆိုရကိုတိုက်တွန်းသွားပါတယ်။ဂျပန်နိုင်ငံရှိမနဲ့ဒေသမတ်ဆွေမြို့မှာလုပ်တဲ့တာကေရှိမာနေလို့ခေါ်တဲ့အခမ်းအနားတစ်ခုကိုဂျပန်ဆိုရရုံးကပါလီမန်ရေးရာဒုတိယဝန်ကြီးရှွန်ဆုကေမူတာရီတောက်တက်တာပါ။တောင်ကိုရီးယားနိုင်ငံဆိုင်ရာဂျပန်တန်ယုံကတန်တမန်တူဖြစ်သူဟီဒေဟိုဆူဇူကီကိုတောင်ကိုရီးယားနိုင်ငံသားဌာနကဆင့်ခေါ်ပြီးအဲ့ဒီကိစ္စကိုတရားဝင်ကန့်ကွက်ပါတယ်။ဖေဖော်ဝါရီလ20ရက်နေ့ကိုတာကေရှိမန်နေအဖြစ်ရှိမန်နေဒေတာက2005ခုနှစ်မှာသတ်မှတ်ထားတာပါ။အဲဒီချိန်ကစပြီးတောင်ကိုရီးယားကကန့်ကွက်တဲ့ကြားမှာပဲကျွန်းစုတွေကိုဂျပန်ပိုင်ချောင်းပြတဲ့အနေနဲ့အခမ်းအနားတစ်ခုကိုနှစ်စဉ်ကျင်းပလာတာဖြစ်ပါတယ်
။တောင်ကိုရီးယားမျိုးသမီးတွေရဲ့ဗျမ်းမြအသက်ရှင်နေထိုင်နိုင်မှုသက်တမ်းဟာ62နှစ်ဖြစ်ပြီးဒါဟာကမ္ဘာပေါ်မှာဗျမ်းမြသက်တမ်းအရှိဆုံးနေထိုင်နိုင်သူတွေဖြစ်တယ်လို့လေ့လာတွေ့ရှိချက်တစ်ခုမှဖော်ပြထားပါတယ်။ Imperial College London နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တို့ပူးပေါင်းပြီးတော့စက်မှုဖွံ့ဖြိုးနိုင်ငံ35နိုင်ငံမှလေ့လာဆန်းစစ်ခဲ့ကြတာမှာတော့လာမယ့်2030ခုနှစ်ကြာရင်လူတွေရဲ့ပြင်းပြသက်တမ်းပိုရှည်လာနိုင်ပြီးအမျိုးသားနဲ့အမျိုးသမီးတွေအကြားပြင်းပြသက်တမ်းကွာခြားမှုကလည်းပိုပြီးတော့နှဲသွားနိုင်တယ်လို့ဆိုပါတယ်လူတွေရဲ့ပြင်းပြသက်တမ်းအသက်60အထက်ရှိဖို့ဆိုတာမဖြစ်နိုင်ဘူးလို့ထင်ရပေမဲ့အစိမ့်မြင့်ကျန်းမာရေးစနစ်တွေနဲ့တိုးတက်ကောင်းမွန်လာတဲ့လူမှုဝန်ထမ်းဆိုင်ရာအစီအစဉ်တွေပေါင်းစပ်မိချိန်မှာတော့အစကတည်းကအသက်ရှည်ရှည်နေထိုင်နေကြတဲ့တိုင်းပြည်တွေမှာလူတွေပိုပြီးတော့အသက်ရှည်လာနိုင်ကြတယ်လို့အကူလေးလာချက်ကဦးဆောင်ကြတဲ့သူတွေကပြောပါတယ်နိုင်ငံတိုင်းမှာအမျိုးသမီးတွေကတော့အမျိုးသားတွေထက်ပိုပြီးတော့အသက်တန်းရှည်ကြပါတယ်။တန်ကိုရီးယားမျိုးသမီးတွေပြီးရင်တော့ပြင်သစ်ဂျပန်စပိန်နဲ့ဆွစ်ဇာလန်နိုင်ငံကအမျိုးသမီးတွေကပြင်းပြသက်တမ်းအရှိဆုံးဖြစ်ပြီးသူတို့ရဲ့ပြင်းပြသက်တမ်းကတော့88နှစ်ဖြစ်ပါတယ်။အမျိုးသားတွေရဲ့ပြင်းပြသက်တမ်းမှာတော့တန်ကိုရီးယားက84နှစ်ရှိပြီးအဲ့ဒီနောက်ဩစတီးယားဆွစ်ဇာလန်ကနေဒါနဲ့နယ်သာလန်နိုင်ငံတွေက84နှစ်နီးပါးရှိပါတယ်။ပြင်းပြသက်တမ်းအနည်းဆုံးနိုင်ငံတွေကတော့မက်ဆီဒိုနီးယားမှာအမျိုးသမီးတွေက88နှစ်သက်တမ်းနီးပါးရှိပြီးတော့ဆာဗီးယားမှာအမျိုးသားတွေက83နှစ်သက်တမ်းနီးပါးရှိပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေထဲမှာပြင်းပြလူသက်တမ်းအရှိဆုံးထဲမှာမပါတဲ့အမေရိကန်ပြည်ထောင်စုကတော့လာမယ့်2030ကျရင်လည်းဒီပြင်းပြသက်တမ်းထပ်ပြီးတော့တောင်းတူသွားနိုင်တယ်လို့လေ့လာချက်ကခန့်မှန်းထားပါတယ်။အမေရိကန်အမျိုးသမီးတွေရဲ့ပြင်းပြသက်တမ်းဟာ83နှစ်ဖြစ်ပြီးသွားပြီးတော့အမျိုးသားတွေရဲ့ပြင်းပြသက်တမ်းကတော့80အထိကျသွားနိုင်တယ်လို့လေ့လာချက်မှာခန့်မှန်းဖော်ပြထားပါတယ်ရှင်။
ကုလသမဂ္ဂဆိုင်ရာရုရှားတမန်ကြီး Vitali Churkin ဒီသတင်းပတ်အတွင်းသိဆုံးသွားတဲ့အကြောင်းရင်းကို New York City ကဆေးဘက်ဆိုင်ရာစစ်ဆေးသူတွေအခုချိန်ထိဆန့်စစ်လို့မရသေးပါဘူး။အသက်64နှစ်အရွယ်တမန်ကြီး Churkin တနင်္လာနေ့ကဘာကြောင့်ရုတ်တရက်သိဆုံးသွားရတာလဲဆိုတော့ကိုသိဖို့နောက်ထပ်ဆန့်စစ်တာတွေလုပ်ဖို့လိုမယ်လို့ဆေးဘက်ဆိုင်ရာစစ်ဆေးသူတွေကပြောပါတယ်။နောက်ထပ်လုပ်မယ်ဆိုရင်တော့ပုံမှန်အဖြစ်အစိတ်ဓာတ်နဲ့တခြားဆက်သက်စစ်ဆေးတာတွေပါဝင်ပါပါ။နောက်ထပ်စစ်ဆေးတာတွေကသတင်းပတ်ပေါင်းများစွာကြားနိုင်ပါတယ်။အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာမိုးကြီးဆက်ရွာနေတာကြောင့်ရေပြည့်နေပြီးသားမြစ်တွေချောင်းတွေနဲ့ရေလောင်ခန်းတွေနောက်ထပ်ရေရှမ်းမဲ့အရေးကြုံနေရပါတယ်။ချောင်းတစ်ခုကနေရေရှမ်းတာကြောင့်ရေကြီးနေတဲ့ဆန်ဟိုဆေးမြို့ရပ်ကွက်တစ်ခုကနေအင်္ဂါနေ့မှာဒေသခံတွေကိုမိသက်တပ်ဖွဲ့ဝင်တွေကကယ်ဆယ်ရွှေ့ပြောင်းပေးခဲ့ပါတယ်။အစောပိုင်းတုန်းကလည်းအဲ့ဒီမြို့ချောင်းတစ်ခုပဲကအိုးအိမ်မဲ့တွေနေတဲ့နေရာမှာရေကြီးပြီးတော့ပိတ်မိနေတဲ့လူ9ယောက်ကိုကယ်တင်ခဲ့ပါသေးတယ်။ပစိဖိတ်သမုဒ္ဒရာထဲမှာဆူတိုင်းစများလွန်းလာကနေမုန်တိုင်းတွေဖြစ်လာပြီးကယ်လီဖိုးနီးယားပြည်နယ်မှာမိုးကြီးရွာတဲ့အခြေအနေရောက်နေတာပါ။မိုးကောင်းရေရှားတဲ့ကြုံခဲ့ရတဲ့ကယ်လီဖိုးနီးယားမှာမိုးရွာတာကြောင့်ရေပြန်ရလာပြီးမဲ့မုန်တိုင်းနိုင်ခံရတဲ့ဒေသခံတွေမှာတော့အခက်အခဲကြုံနေကြရပါတယ်။အင်္ဂါနေ့ကစပြီးတော့မုန်တိုင်းအားပျော့သွားပြီးဒီကနေ့အဲ့ဒီဘက်မှာ6တွေ့တဲ့ရာသီဥတုပြန်ဖြစ်လာမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကြိုတိုသိနဲ့ Marketing View တို့ကြင်ညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နှာစင်နိုင်ပါတယ်ရှင်။အခုတော့သတင်းဆောင်ပါတွေဘက်ကိုဆက်ပါမယ်။ပြည်ပခဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ဒေသအတွင်းကနောက်ဆုံးသိရတဲ့အခြေအနေကိုအရင်ဆုံးတင်ပြပေးပါမယ်ရှင်။အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်တော်ဒေသမှာအခြေအနေတွေတည်ငြိမ်သွားပြီးစစ်စင်ရေးတွေရပ်နားလိုက်ပြီးဆိုပေမဲ့ဒေသခံတစ်ဖက်အတိုင်းဝိုင်းကြားမှာတော့မလုံခြုံမှုတွေစိုးရိမ်မှုတွေရှိနေဆဲဖြစ်ပါတယ်။တချိန်တည်းမှာပဲပြီးခဲ့တဲ့စစ်စင်ရေးအတွင်းလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်မှာအစိုးရစုံစမ်းရေးကော်မရှင်ဘက်ကဒေသအတွင်းပြန်လည်စစ်ဆေးမှုတွေပြုလုပ်နေပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့စုံစမ်းမေးမြန်းထားတဲ့မတ်ဤသက်စင်ကပြောပြပေးမှာပါရှင်။
လူခွေချိုးဖောက်မှုတွေရှိနေတယ်လို့ဆွဆွဲခံထားရတဲ့မောင်တော်မျိုးနဲ့အတွင်းဒရာတွင်နဲ့မြေမြုပ်ထားတဲ့အလောင်းလေးလောင်းရှာတွေ့ရှိပြီးတဲ့နောက်ပိုင်းမှာအချိန်နေပေါ်စိုးရိမ်မှုတွေတိုးလာပါတယ်။တချိန်တည်းမှာပဲရခိုင်ပြည်နယ်မှာအော်တိုဘာလ18ရက်နေ့တုန်းကဖမ်းဆီးထားတဲ့တန်တရားရှိသူရိုဟင်ဂျာမွတ်စလင်2ဦးအချုပ်ထဲမှာတိတ်ဆုံးတဲ့သတင်းကို February 22ရက်နေ့တုန်းကရိုက်တာသတင်းကဖော်ပြထားပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရဘက်ကတိကျတည်ပြချက်တော့မရသေးပါဘူး။ရခိုင်ပြည်စုံစမ်းရေးကော်မရှင်တာဝန်ရှိသူတွေရောရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေကိုပါအခြေအနေတွေနဲ့ပတ်သက်ပြီးမေးမြန်းဖို့ဆက်သွယ်လို့မရခဲ့ပါဘူး။မောင်တော်ဒေသမှာအလောင်းလေးလောင်းတွေ့ရှိတဲ့ကိစ္စနဲ့ပတ်သက်ပြီးမောင်တော်နေကန်တို့ကအခုလိုပြောပြပါဗျ။
အဲ့ဒီရွာကလူတွေကိုပုံဆက်ပြီးတော့မှမေးတော့အဲဟုတ်တယ်တဲ့ရဲတွေကတွေ့တယ်တဲ့ဒင်းတင်းမှာပြေးလိုက်တယ်တဲ့လူပေါ်ကြည့်တော့လူ၄ယောက်ရတယ်တဲ့ဒီအောက်ကနေပြီးခေါင်းခွေးပြီးတော့မှအနောက်အမျိုးသမီးတယောက်ကပိုပါကောင်းလဲနိုင်ယူတွေကျူးလို့နောက်တယောက်ကဘာမှမဖြစ်ဘူးအဲ့လိုဟာမျိုးသူတို့လည်းပြောပြတယ်အဲ့ဒီသူကကျွန်တော်မေးတာအဲ့ဒီသူကအခုအစ်စ်စစ်လာမုန်းပနေအရင်ကလူလားသူတို့ကပြအရင်ကလူကမဖုတ်မတုံပနေအခုထိနေတယ်အဲ့လိုပြောတယ်
မောင်နှုတ်ဒေတာအရင်နဲ့ပတ်သက်ပြီးအစိုးရဘက်ကစုံစမ်းစစ်ဆေးနေတဲ့ပုံမှာနိုင်ငံတကာအတိုင်းဝိုင်းကလူခွင့်ချိုးဖောက်မှုတွေဆက်ရှိနေတဲ့ဆိုပြီးဆွဆွဲချက်တွေဆက်ပြီးထွက်ပေါ်လာတဲ့ပုံမှာအစိုးရစုံစမ်းရေးကော်မရှင်ဘက်ကပြန်လည်စုံစမ်းမှုတွေလုပ်နေပါတယ်ဒီကနေ့မနက်မှာတော့ရခိုင်ပြည်နယ်မောင်တော်ဒေတာစုံစမ်းစစ်ဆေးရေးကော်မရှင်ဥက္ကဋ္ဌဒုသမ္မတဦးမြင့်စွေနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကသံအမတ်ကြီးစကော့မာစီယယ်တို့တွေ့ဆုံပါတယ်ရခိုင်ပြည်နယ်မောင်တော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့မြေပြင်ကို၃ချိန်တွားရောက်ပြီးစုံစမ်းစစ်ဆေးခဲ့ကြောင်းတွေ့ဆုံစင်မှာပြောဆိုခဲ့ပြီးတော့အစီရင်ခံစာမှာဗတ်မလိုက်ပဲထုတ်ဖော်ရေးသားမဲ့အစီအစဉ်ကိုကော်မရှင်ဥက္ကဋ္ဌကရှင်းလင်းပြောပြပါရယ်။ဒါပေမဲ့လည်းမောင်တော်ဒေသခံတွေအနေနဲ့ကတော့စုံစမ်းစစ်ဆေးရေးကော်မရှင်နဲ့ပတ်သက်ပြီးအယုံကြည်မရှိတာကိုတွေ့ရပါရယ်။အ
ဲ့ဒီကော်မရှင်ကဒီကိုရောက်လာတယ်။ရောက်လာပြီးတော့မှသူတို့ကနေပြီးတော့တကယ်ဖြစ်တဲ့နေရာကိုမတွားဘဲနဲ့မဖြစ်တဲ့နေရာမှာတွားပြီးတော့မှမင်းရယ်။ဘယ်ရည်အဲ့ဒီအလူပဲပါပြောတယ်ကျွန်တော်တို့ကဘာမှမဖြစ်ဘူးအဲ့ဒီဥစ္စာနဲ့ပဲပြောင်းသွားတယ်တကယ်ဖြစ်တဲ့ရွာကိုမတော့ဘူးသူတွေကပြောပြတယ်ဒီမှာမဟုတ်ဘူးဟိုမှာဖြစ်တာပါဟိုဟိုဟိုကိုသွားပါဆိုလို့ရှိရင်ဒါကိုသူတို့ကဘာမှဘယူမဆိုင်တဲ့ပုံစံမျိုးနဲ့ရဲလေးမရဲဘူးအဲတချို့လူတွေကဟိုကြည့်ကြက်ကြက်ပြောပြတယ်ဒီရွာမှာဒီလိုဒီလိုဖြစ်တယ်အဲ့ဒီရွာကလူတွေသွားပြီးတော့မှပြောပြတယ်သူတို့ပြောတာကိုသူတို့အလေးမထားဘဲနဲ့မင်းရင်းနဲ့ပြန်လာတယ်
မောင်နှုတ်ဒေသတွင်မှာလုံခြုံရေးတပ်ဖွဲ့တွေကဒေသခံတွေကိုနှင်းပတ်နှိပ်စက်တဲ့ဆိုတဲ့သတင်းတွေလက်တလုံးမှာထွက်နေသလိုအစိုးရနဲ့ဆက်နွယ်နေတဲ့သူ၁၀ယောက်ထက်မနည်းအသက်ခံရတယ်ဆိုပြီးအစိုးရတာဝန်ရှိသူကပြောပါရယ်တချိန်တည်းမှာပဲဒေသတွင်မှာလူနည်းစုဖြစ်နေတဲ့ရခိုင်ဒုက္ခသည်တွေကြားမှာစိုးရိမ်စိတ်တွေဖြစ်ပြီးတော့ထွက်ပြေးတိမ်းရှောင်မှုတွေလည်းရှိတယ်လို့ ALD မောင်တော်မြို့နယ်အတီးဥက္ကဋ္ဌဦးခင်မောင်တန်းကပြောပြပါရယ
်နေတွေပါကအဲ့လိုကျွန်တော်တို့ရခိုင်တိုင်းဒေသတွေကြားတော့နေတယ်ဟိုဘင်္ဂလီတွေကြားတော့ရတော့အဲ့လိုပေါ့ဟိုမထင်မဲ့ပဲပြဿနာတွေဖြစ်လာနိုင်တဲ့နေသားမျိုးတွေရှိပါတယ်သူတချင်းမောက်တော်ရောက်ပဲကလူတွေဆိုရင်အဲ့လိုစိုးရိမ်ပူပန်မှုတွေရောကျွန်တော်မောက်တော်တောက်ပဲဒေသတွေရောက်ရှိလာကြတာတွေရှိသလိုအဲ့လိုပေါ့ဟိုတခြားမျိုးတွေကိုလည်းရောက်ရှိသွားတာတွေရှိကြပါတယ်
အစိုးရစုံစမ်းစစ်ဆေးရေးကော်မရှင်တာဝန်ရှိသူတွေကစုံစမ်းတွေ့ရှိချက်တွေအရလုံခြုံရေးတပ်ဖွဲ့တွေကအလွန်ကျွလုံမှုတွေရှိတယ်ဆိုတာကိုလက်ခံတယ်လို့ပြောပြပါရယ်။ဒါပေမဲ့လည်းဒီရေးတွေမှာနိုင်ငံတကာအတိုင်းဝန်းကပြောနေတယ်လို့တော့မဟုတ်ဘဲနိုင်ငံတကာအစီရင်ခံစာတွေကချဲကားပြီးရေးသားနေကြတာလို့တုံ့ပြန်ထားပါရယ်။လက်ရှိဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးအစိုးရစုံစမ်းစစ်ဆေးရေးကော်မရှင်ကပြန်လည်စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့တချိန်တည်းမှာပဲပြည်ထရေးနဲ့တက်မတော်ဘက်ကလည်းဌာနတွင်းစုံစမ်းမှုတွေလုပ်နေပါရယ်ရှင်။
မအီတန်စင်စုံစမ်းတင်ပြခဲ့တာဖြစ်ပါရဲ့ရှင်တဆက်ထဲမှာပဲမလေးရှားနိုင်ငံကလူတန်းတဲ့အကူအညီတွေရခိုင်ပြည်နယ်ကိုရောက်သွားပြီဆိုတဲ့အကြောင်းကိုလည်းတင်ပြပေးပါမယ်ရခိုင်ပြည်နယ်ကနှစ်ဖက်အတိုင်းဝိုင်းအတွက်မလေးရှားနိုင်ငံကလူတန်းတဲ့အစားအသောက်နဲ့ဆေးဝါးတွေဟာဖေဖော်ဝါရီလ20ရက်နေ့ကရခိုင်ပြည်နယ်ကိုရောက်သွားပါပြီဖေဖော်ဝါရီလအစောပိုင်းကရန်ကုန်မြို့ကနေတဆင့်ရခိုင်ပြည်နယ်ကိုပို့ဆောင်ခဲ့တဲ့ဒီအလူပစ္စည်းတွေကိုပြည်နယ်အစိုးရကနေတဆင့်ပဋိပက္ခဖြစ်ပွားရာမောင်တော်ဒေသနဲ့တခြားမြို့တွေကိုစတင်ဝေငှပြီးဖြစ်တယ်လို့လည်းပြည်내အစိုးရပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်မြင်းမြန်ထားတဲ့ VOA မြန်မာပိုင်းသတင်းတောက်မေခတ်ကပြောပြမှာပါရှင
်ရခိုင်ပြည်내မြောက်ပိုင်းကပြည်ပခါတန်ခံခဲ့ရတဲ့သူတွေအတွက်မလေးရှားနိုင်ငံကနေလူသားချင်းစာနာထောက်ထားတဲ့အကူအညီတွေဖြစ်တဲ့လူသုံးကုန်ပစ္စည်းနဲ့ဆေးဝါးတွေကိုပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကရန်ကုန်တီလဝါစိတ်ကမ်းမှာလာရောက်လူဒန်းခဲ့ပါတယ်ဒီလူဒန်းလိုက်တဲ့အကူအညီထောက်ပံ့တွေဟာရခိုင်ပြည်내ကိုမနေ့ကရောက်ရှိသွားခဲ့ပါပြီပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသကိုဒီအကူအညီတွေအများဆုံးဝေငှသွားမှာဖြစ်ပါတယ်။ဒီအလူပစ္စည်းတွေကိုရခိုင်ပြည်နယ်အစိုးရအစီအစဉ်နဲ့ဖြန့်ဖြူးသွားမှာဖြစ်ပြီးရခိုင်နဲ့မွတ်စလင်နှစ်ဖက်အတိုင်းဝိုင်းအတွက်မျှမျှတတဖြစ်အောင်ဝေငှသွားမှာဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်ဦးမင်းအောင်ကပြောပါရစေ
။ဟုတ်ပါဗျာ။မနေ့က၈နာရီရောက်တယ်ဟုတ်ကဲ့။မောင်တို့ပေါ်တယ်နောက်စစ်တွေရပေါက်တို့ရဒီဘက်ကမြေပုံရဒီမြို့တွေမှာအတွက်ကျွန်တော်ရခိုင် IDB လေးရခိုင်ဒုက္ခသည်လေးအလိုပဲဟိုမွတ်စလင်အတိုင်းဝိုင်းလေးရဒုက္ခသည်လေးအဲ့ဒီဟာတွေအတွက်ပေါ့အကုန်လုံးပေါ့နော်မျက်မျက်တက်တက်ဖြန့်ဝင်သွားမှာပေါ့ဟုတ
်ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေဖြစ်ပွားပြီးတဲ့နောက်မှာမြန်မာနိုင်ငံအနေနဲ့ဒေတာရင်းအာဆီယံနိုင်ငံတွေစီကနေလူသားချင်းစာနာထောက်ထားတဲ့အကူအညီတွေရယူတာဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်မလေးရှားနိုင်ငံအနေနဲ့ရခိုင်ပြည်နယ်အတွက်အစားအသောက်နဲ့လူသုံးကုန်ပစ္စည်းတွေစေဝါတွေစတဲ့အကူအညီတွေကိုဒေါ်လာတစ်သန်းကျော်ထောက်ပံ့ကူညီပေးခဲ့တာလည်းဖြစ်ပါတယ်ဒီပစ္စည်းတွေကိုမိသားစုတစုချင်းစီအလိုက်အချို့ကျဝင်ငါသွားမှာဖြစ်တယ်လို့ဦးမင်းအောင်ကတော့ပြောပါတယ
်ကျွန်တော်ဒီအထူးသဖြင့်ဦးစီးဌာနလိုင်းကြောင်းတွေကပဲခွေခွေဒီလိုပေးတာပေါ့ဟုတ်ဝင်ငါတာပေါ့ဟုတ်
ပစ္စည်းတွေ
တန်တယ်ပါတယ်နောက်ပြီးရွာတယ်ခောက်ဆွေ၆ထုတ်တွေပါတယ်
အဲ့လိုမျိုးပေါ့နော်
ဟုတ်ကဲ့
မမမဆိုင်ဒါလေအဆုံးဖို့ဗျာအကုန်သွားလိုက်စေအကုန်ပို့လူသုံးပစ္စည်းတွေပေါ့လူမိသားစုအလိုက်ပေါ့မိသားစုဘလောက်ဘလောက်ဘလောက်ဒါခွေးတန်းချပြီးတော့ဖြန့်ဝေပေးတာပဲဟုတ်
ပြီးခဲ့တဲ့ February လအစောပိုင်းကရန်ကုန်မြို့တီလဝါစစ်ကမ်းမှာပြုတ်လုခဲ့တဲ့ဒီအထောက်ပံ့တွေကူညီတွေပေးအပ်တဲ့အခမ်းအနားမှာတော့မလေးရှားနိုင်ငံရဲ့ဒုတိယနိုင်ငံသားရေးဝန်ကြီးကိုရိုင်းလာရောက်ခဲ့ပြီးမလေးရှားနိုင်ငံအနေနဲ့ရခိုင်ပြည်နယ်ကလူတွေအတွက်စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းတွေပြောဆိုခဲ့ပါတယ်။အကူအညီတွေလိုအပ်နေတဲ့လူတွေစီကိုဒီအထောက်ပံ့ပစ္စည်းတွေလွှဲပြောင်းပေးနိုင်ဖို့အတူလက်တွဲလှုပ်ဆောင်ဖို့လိုတယ်လို့လည်းတိုက်တွန်းပြောဆိုသွားပါသေးတယ်။မလေးရှားနိုင်ငံကနေရခိုင်ပြည်နယ်မှာရှိနေတဲ့နှစ်ဖက်အတိုင်းဝိုင်းအတွက်စံတန်ချိန်300အပါဝင်တကူရီတန်ရှင်းရေးအတွက်အသုံးပြုဖို့ပစ္စည်းတို့1000ခေါက်ဆွဲကြောက်ပုံ15000ရေတံပုံ1000စာရာတွေကိုလှူဒန်းခဲ့တာဖြစ်ပါတယ်ရှင်
။မိခတင်ပြခဲ့တာပါရှင်။အခုတခါတော့ចောင်းသားသမကအစအဦးပြန်လည်တိဆောက်ရေးဆွေးနွေးမှုအခြေအနေကိုတင်ပြပေးပါမယ်။တက္ကသိုလ်ကျောင်းသားများတမကတက္ကသအဆောက်အုံပြန်လည်တည်ဆောက်ရေးနဲ့ပတ်သက်လို့ဖြစ်မြောက်ရေးကော်မတီတရဖွဲ့စည်းနိုင်ဖို့အတွက်ဆွေးနွေးကြတဲ့အစည်းအဝေးကိုဒီကနေ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရုံးချုပ်မှာကျင်းပခဲ့ပါတယ်။အစိုးရဘက်ကပုဂ္ဂိုလ်တချို့နဲ့ NLD ပါတီခေါင်းဆောင်တွေ88မျိုးဆက်ငြင်းငြင်းချင်းနဲ့ပွင့်လင်းလူအဖွဲ့စည်းကခေါင်းဆောင်တချို့တက်ရောက်ခဲ့တဲ့ဒီကနေ့ဆွေးနွေးပွဲမှာဘလို့အကြောင်းအရာတွေကိုအဓိကဆွေးနွေးခဲ့ကြတယ်လဲဆိုတာကိုဆက်သွယ်မေးမြန်းထားတဲ့ Marketing Future ကပြောပြပေးမှာပါရှင်
။ဆေးအနာရှင်အစိုးရလက်ထက်ဖြည့်ဆည်းခံခဲ့ရတဲ့မြန်မာနိုင်ငံရေးသမိုင်းမှတ်တိုင်သင်္ကေတတစ်ခုဖြစ်တဲ့တက္ကသိုလ်ကျောင်းသားများတမကတက္ကသအဆောက်အုံပြန်လည်တည်ဆောက်ဖို့အစိုးရကခွင့်ပြုထားပြီးဖြစ်လို့ဒီသမိုင်းဝင်အဆောက်အုံပြန်လည်တည်ဆောက်ရေးအတွက်ဖြစ်မြောက်ရေးကော်မတီဖွဲ့စည်းဖို့ကိစ္စကိုတော့ဒီကနေ့ရန်ကုန်မြို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရုံးချုပ်မှာပြုလုပ်ခဲ့ပါတယ်ဒီနေ့ဆွေးနွေးပွဲနဲ့ပတ်သက်လို့တော့ကိုယ်တိုင်တက်ရောက်ခဲ့တဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တို့ဦးဖြစ်သူ88မျိုးဆက်ငင်းငယ်ရင်းနဲ့ဖွင့်လင်းလူအဖွဲ့အစည်းကဦးမြအေးကအခုလိုပြောပြပါတယ်
လာမယ့်28ရက်နေ့မနေ့10နိုင်နဲ့12နိုင်မှာတော်ဝင်နှင်းစီမှာအဲဒီကော်မတီတရားဖွဲ့စည်းဖို့ကျွန်တော်လုပ်ပါမယ်ကြ။အဲတော့အဲဒီကော်မတီတရားဖွဲ့စည်းတဲ့ခါမှာအားလုံးကိုဖိတ်ပြီးတော့မှလုပ်သွားမှာဖြစ်ပါတယ်။နောက်တစ်ခုက62ခုနဲ့ကျွန်တော်သမဂ္ဂမှာလည်းဟိုပါဝင်ခဲ့ပြီးအခုတည်းကတက်ရှိထင်ရှားရှိသေးတယ်ကျွန်တော်တို့ရဲ့နောင်တော်ကြီးတွေရှိပါသေးတယ်။အဲဒီဒီနောင်တော်ကြီးတွေကိုလည်းဖိတ်ကြားပြီးတော့မှအားလုံးဖြစ်နိုင်တယ်များဆက်ဟိုလုပ်သွားမှာပါ။စုံအစည်းအဝေးနဲ့လုပ်ဖို့တည်းဒီနေ့အစည်းအဝေးစုံဖြစ်တာပဲဖြစ်ပါတယ်။အဲတော့အဲ့လိုလုပ်တဲ့အခါမှာလေနံပါတ်1ကပြည်လူထုစီကနေပြီးတော့မှအစူငွေကောက်ခံပြီးတော့မှပဲတည်ဆောက်မယ်အစိုးရရဲ့ပတ်စံနဲ့ကျွန်တော်တို့တည်ဆောက်မှာမဟုတ်ဘူးဆိုတဲ့ဟာကိုလေဒီနေ့အစည်းအဝေးမှာစကားတွေ့ပြကြပါတယ်ကျွန်တော်အားလုံးဆန္ဒရှိတာပြည်လူထုစီကနေအစူခံမယ်ကျွန်တော်တို့ကျောင်းသားတွေအားလုံးနဲ့တက်နိုင်တယ်လို့30ပဲတက်နိုင်100ပဲတက်နိုင်1000တသိန်းပဲတက်နိုင်အဲ့လိုအားလုံးပါဝင်ပူးပေါင်းပြီးတော့မှအဲ့လိုရတဲ့အကြံပုံဝင်နေပဲကျွန်တော်တို့တည်ဆောက်မယ်ဆိုတာကိုကျွန်တော်စဉ်းစားဖြစ်ပါတယ်အစိုးရကလည်းဒီကိစ္စဒီမှာပံ့ပိုးတွေဝင်တယ်ဒီ channel file တွေဝင်စုဖြစ်မှာမဟုတ်ပါဘူ
းနိုင်ငံသမိုင်းမှာအရေးပါတဲ့အဆောက်အဦတစ်ခုဖြစ်တဲ့တာဂတာအဆောက်အုံကိုအခုအချိန်မှာဘယ်လိုပုံစံနဲ့ပြန်လဲတည်ဆောက်သွားမလဲဆိုတဲ့အပေါ်မှာအယူအဆတွေကတော့အမျိုးမျိုးရှိပါတယ်အရင်တုန်းကရှိခဲ့တဲ့လက်ရာအတိုင်းပြန်လဲတည်ဆောက်ချင်ကြတဲ့သူတွေရှိသလိုပုံစံအစ်စ်နဲ့အထိမ့်မဲ့အဆောက်အုံပုံစံထားရှိချင်ကြတဲ့သူတွေလည်းရှိပါတယ်ဒီလိုယူဆမျိုးမျိုးကိုတော့လာမယ့်ဖြစ်မြောက်ရေးဆွေးနွေးပွဲမှာဝမ်းဝင်ဆွေးနွေးတင်ပြကြပြီးတော့အကောင်းဆုံးညှိနှိုင်းဆောင်ရွက်သွားကြဖို့အရေးကြီးတယ်လို့ဦးမြအေးကပြောပါတယ်
။တမကအဆောက်အဦကိုအရေးပုံစံတိုင်းဆောက်မယ်ဆိုတာလည်းရှိတယ်။ဒါမှမဟုတ်လုံးဝမဆောက်ဘဲနဲ့ဒီတမကမြက်ခင်းပြင်ကိုဒီတိုင်းပဲထားမယ်ဆိုတဲ့ယူဆရှိတဲ့လူတွေရှိတယ်။နောက်ခင်းနဲ့ညီတီဆောက်ပြီးတော့မှ memorial ဖြစ်ပါလိမ့်ထည့်သွင်းမယ်ဆိုတာလည်းရှိကြတယ်။အဲ့ဒီယူဆတွေမျိုးစုံရှိပြီလေစီ။ဖြစ်မြောက်ရေးကော်မတီထဲမှာဆွေးနွေးကြပါ။ညှိနှိုင်းကြပါပြီးတဲ့အခါကျမှအဆောက်အဦကြီးပေါ်ပါအားလုံးဝမ်းဝမ်းစူပါဆောင်ရွက်ကြပါလို့အားလုံးကျွန်တော်တိုက်တွန်းနေတယ်။ဒါအဆောက်အဦတက်ဆောက်တက်မဟုတ်ပါဘူး။ကျွန်တော်တို့ရှိခဲ့ပြီးတဲ့သမိုင်းကိုပြန်ပြီးတော့မှကျွန်တော်တို့ကထူထောင်ရတဲ့အခြေအနေတည့်ရလို့လည်းပြောလို့ရပါတယ်ကြ။
ဒီကနေ့ဆွေးနွေးပွဲကိုတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်ကျင်းပပေးခဲ့တာဖြစ်ပေမဲ့ NLD အနေနဲ့ဒီတက္ကသအဆောက်အုံပြန်လည်တည်ဆောက်ရေးမှာထိန်းချုပ်ဖို့လွှမ်းမိုးဖို့ဆိုတာမျိုးကြိုးစားတာဘာမှမရှိဘူးလို့လည်းဦးမြအေးကပြောပါရယ်။ဒီကနေ့ဆွေးနွေးပွဲကတော့ကနဦးအစ်စ်ဖြစ်မြောက်ရေးကော်မတီဖွဲ့စည်းဖို့ကိစ္စကိုဆွေးနွေးတာသာဖြစ်လို့လာမယ့် March 28ရက်နေ့ဆွေးနွေးပွဲကြမှာသာတက်ရောက်တဲ့သူတွေပို့ပြီးတော့စုံလင်နိုင်တယ်လို့ဆွေးနွေးမှုတွေဟာလည်းပို့ပြီးတော့ရှိလာလိမ့်မယ်လို့ဆိုပါရယ်။အမျိုးသားခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းအပါအဝင်ခေဆက်ဆက်ကျောင်းသားလူငယ်မျိုးဆက်ခေါင်းဆောင်တွေအကြမ်းမှမျိုးချစ်စိတ်တွေရှင်သန်စိုက်ထူပေးရနေရဖြစ်တဲ့ကျောင်းသားသမဂ္ဂအဆောက်အုံဟာ1962ခုနှစ်မှာဆရာနာရှင်အစိုးရရဲ့ဘုံခွဲဖျက်ဆီးတာကိုခံခဲ့ရတာပါရှင်
။မကင်ဖြူထွေးတင်ပြခဲ့တာဖြစ်ပါတယ်။အခုတော့လက်ပရောင်းတောင်ကကျေးနီတွေတည်ဆောင်တဲ့ကားတွေကိုဒေသခံတွေပိတ်ပင်တားဆီးတဲ့နောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်။ ဒေသခံတွေရဲ့ကန့်ကွက်မှုကိုကြုံနေရဆဲဖြစ်တဲ့စကိုင်းတိုင်းစလင်းကြီးမြို့နယ်ထဲကလက်ပရောင်းတောင်ကျင်းနီစီမံကိန်းကထွက်လာတဲ့ကျင်းနီတွေတည်ဆောင်တဲ့ကား၅စီးကိုဖေဖော်ဝါရီ21ရက်နေ့ကတည်းကဒေသခံတွေတားဆီးပြီးထွက်ခွာခွင့်မပေးဘဲစီမံကိန်းရတံပွန်နဲ့တီးနှံရုပ်ကြီးပေးဖို့တောင်းဆိုတာကြောင့်တင်းမာမှုတွေဖြစ်နေပါတယ်လက်ရှိစကိုင်းတိုင်းလွှတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်ကကြားဝင်ပြီးကျင်းနီတွေတင်လာတဲ့ကားတွေကိုပြန်လွှတ်ပေးဖို့သာပြောခဲ့ပေမဲ့ပြည်လည်မှုမရသေးပါဘူးအသေးစိတ်ကိုတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတော်မအေးအေးမာကသတင်းပေးပို့ထားပါရရှင
်စကိုင်းတိုင်းစလင်းကြီးမြို့နယ်လက်ပရောင်းတောင်ကျင်းနီစီမံကိန်းကနေကျင်းနီတွေတင်ဆောင်လာတဲ့ကားတွေကိုမိုးကြိုးပြင်အလဲရွာမှာဖေဖော်ဝါရီလ21ရက်နေ့ကတည်းကဒေသခံတွေကတားဆီးပြီးကန့်ကွက်နေကြတာပါဖေဖော်ဝါရီလ21ရက်နေ့မှာရော22ရက်နေ့မှာပါစလင်းကြီးမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်လာရောက်ဆွေးနွေးခဲ့ပေမဲ့ပြည်လည်မှုမရသေးဘူးဆိုပြီးဆွေးနွေးပွဲမှာပါတဲ့ဒေသခံတန်ခါတစ်ပါးကပြောပြပါတယ်
။အားလုံး၅ရက်ရှိတယ်။ဒါလုံးမဲ့ဦးဇင်းတို့ဒီအမကန်မှုတောင်းယူမှုမရှိသေးတဲ့အတွက်ဦးဇင်းတို့ပြန်မလို့တူလေ။ဒီနေ့ဟိုစလင်းကြီးပြည်တော်အမကဟိုလေဒေါက်တာသိန်းနိုင်လာပြီးတော့ဆွေးနွေးသွားတယ်ပေါ့။ဒီကားလေးပြန်လုပ်ပေးဖို့ပေါ့။တောင်းပြောရတာဦးဇင်းတို့မလုပ်ပေးနိုင်ဘူး။သူတို့ကဒီဝန်ကြီးနဲ့ပြည်သူမှုတက်ကိုဒီမုံရလက်တော်တိုင်းရောက်မှာပေါ့။တွေ့ဖို့ဆိုတော့အပင်တို့25ရင်းနဲ့ကိုတွေ့ဖို့ချိန်ရတယ်။ဦးဇင်းတို့ကတောင်းဆိုရတာကဒီဝမ်ပောင်ဘက်ကရာရှိတွေရဲ့တွတ်တော်ကုသလေတွေတွေကဒီတိုင်းဝင်းကြီးရဲ့ဦးဇင်းတို့ဒီရာကန်တွေရဲ့ပေါ့နေကန်ပြည်သူတွေရဲ့ဦးဇင်းတို့ကလင်ကန်ပေါ့များပြီလေပထမတစ်ခေါက်တော့ကလည်းဒီကျင်းနေမဲ့ဆိုပြီးတော့ဇာလင်းကြီးရောက်ခေါ်ပါလေ။ဘောလည်းကကျတော့ဦးဇင်းတို့ရာလေးရောက်သွားတော့ဒီဝမ်ပောင်ဘက်ကလည်းမလာဘူး။အနယ်ပိုင်းကလည်းတောင်းဝန်ရှိသူတွေမလာဘူးအဲ့လိုပဲလင်ကန်ပေါ့များပါလေ
။မင်းနာကြီးမယူထားတဲ့နေရာတွေမှာခြံစည်းရိုးခတ်ပြီးစီမံကိန်းကိုလှုပ်ဆောင်နေတဲ့အတွက်တီးနှံရော်ကြီးကိုပထမအဦးဆုံးပေးဖို့နဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာအတိုင်းလှုပ်ဆောင်ဖို့အတွက်တွေကိုတောင်းဆိုသွားမယ်ဆိုပြီးဒေသခံတောင်သူတဦးကပြောပြပါတယ်
။အဓိကတော့တီးနှံကြီးအရင်ပေါ့တီးနှံရော်ကြီးပြည့်ပြတ်သွားမှတခြားဟာတွေထပ်ပြီးပြန်ဆင်းနေတော့မှတာထုံးမြေကြီးက1900လို့ဒီမြေရောင်းတင်မရောင်းတင်မြေ5ဂရမ်ပေါ့အဲ့လိုမျိုးတွေပေါ့ပြန်ဆင်းနေမယ်။အကယ်၍မအားမမရဘူးဆိုရင်တော့တော်စုရဲ့အစီရင်ခံစာကိုလေးစားလိုက်နာဖို့မရှိတဲ့အတွက်စုံပေါ်စင်စာကိုလေးစားလိုက်ချိုးဖောက်နေတဲ့ကျင်းနီစီမံခန့်ချသေးပြီပေါ့
။မြေယာနဲ့နာချင်းမယူထားတဲ့တောင်သူတူဦးကတော့ဘိုးဘွားဆင်ဆက်လှုပ်ဆောင်လာတဲ့မြေယာတွေကိုအပီးတိုင်မဆွတ်လွတ်နိုင်ဘူးလို့ဆိုပါတယ်
။သူကမြေယာရော်ကြီးတွေပေးတယ်ဆိုပြီးတော့ဆယ်သိန်းနဲ့ပေးတယ်။အဲ့ဒီဆယ်သိန်းထုတ်တဲ့သူတွေရဲ့စာချုပ်မှကြီးလိုက်တဲ့အခါကျတော့ဟိုတားဆင်ကြီးစစ်အထိဆွတ်လွတ်ကြောင်းဆိုပြီးတော့စာချုပ်ကြီးမှလက်မှတ်ထိုးခဲ့ရတယ်။ဥပိုင်းကကျတော့ဝမ်ပောင်းကို230ဆိုစာချုပ်ချုပ်ပြီးတော့ကိုတောင်သူဓမားတွေတကယ်မြေအဆက်မှလှုပ်ရှားတဲ့တောင်သူတွေကျတော့ကြပ်တက်ဆွလွတ်ကြောင်းဆိုတာဗမီးနဲ့မှမဖြစ်နိုင်ဘူးအဲ့ဒီတားဆင်ကြီးစစ်ကြီးဆွလွတ်ကြောင်းဆိုရဲဟိုလက်မှတ်ကိုတော့အခုကျုပ်တို့အနေနဲ့ကြတော့လုံးဝမှဒါမျိုးနဲ့မထိုးနိုင်ဘူးဆိုပြီးတော့ညီမရကိုလည်းရောင်းမစားနိုင်ဘူး
ဒီလိုကျင်းနေကားတွေကိုတားဆီးမှုတွေကိုပြီးခဲ့တဲ့နှစ်ကလည်းဒေသခံတွေကလှုပ်ဆောင်ခဲ့တာပါမင်းတော်ရွာဘက်ကကြောက်တွေကိုကျင်းနေစီမံကိန်းလုပ်နေတဲ့ကုမ္ပဏီတွေကအလွန်ကျွန်တူးဖို့နေတာကြောင့်ဆိုပြီးမင်းတော်ရွာသားတွေကလည်းကန့်ကွက်မှုတွေဒီရဲ့ပိုင်းတွင်းရှိနေတာပါခုလိုမျိုးကျင်းနီကားတွေကိုပိတ်ဆို့တားဆီးတဲ့အထိတင်းမာမှုဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့မြန်မာဝမ်ပောင်ကုမ္ပဏီနဲ့သက်ဆိုင်ရာအာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအခုလိုမျိုးဒေသခံတွေကန့်ကွက်နေချိန်မှာပဲအစိုးရသစ်တာဝန်ယူခဲ့တဲ့6လအတွင်းမှာနိုင်ငံတော်အနေနဲ့စီမံကိန်းကနေအမေရိကန်ဒေါ်လာတန်း20ဝင်ငွေရရှိခဲ့တယ်ဆိုပြီးမကြသေးခင်ကပဲမြန်မာအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်ခဲ့တဲ့Amnesty International နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကထုတ်ပြန်ခဲ့တဲ့ဒုက္ခတောင်တန်းလို့အမည်ပေးထားတဲ့အစီရင်ခံစာမှာတော့လက်ပရောင်းတောင်ကျင်းနီစီမံကိန်းကြောင့်ထောင်ထဲချီရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာတွေလေယာဆုံးရှုံးရတာတွေနဲ့လူအခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဖော်ပြထားပါတယ်ဒီအတွက်လက်ပရောင်းတောင်ကျင်းနီတပ်ထုတွင်တူးဖော်ရေးလုပ်ငန်းတွေကိုဖျက်ချင်းရဆိုင်ပစ်ဖို့အတွက်လူအခွင့်ရေးအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ရှင်
VOA မြန်မာပိုင်းသတင်းတော်မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းဗုဒ္ဓဟူးနေ့ညရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါကျမတို့ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်သောရရှင်တွေနားဆင်လို့ရတဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်စန္ဒာရဲ့မြန်မာရေးသုံးသက်ချက်ကိုတော့မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူဝဲအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်၈နာရီကနေ9နာရီအထိတစ်ချိန်
နေ့လယ်12:09မှနေ့ကင်းတနာရီအထိတချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:09မှနေ့ကင်းတနာရီအထိအစီအစဉ်ကိုလိုင်းတူ69.32မှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:09မှနေ့ကင်းအထိအစီအစဉ်ကိုလိုင်းတူ26.62မှ32မှာတုံးဆက်နှစ်တူကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကို9:09အစီအစဉ်ပြပြီးချင်း9:09မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ voamyanmarvoicesin.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ညချင်းပါရှင် VOA မြန်မာပိုင်းဗုဒ္ဓဟူးနေ့ည 9:00 ကနေ 10:00 အထိထုတ်လွှင့်နေတဲ့အစီအစဉ်တွေကို line to meter 24, 25, 32, 50 နဲ့line လာမီတာ 190 တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူဝက်အစီအစဉ်မှာနားဆင်ရမှာကတော့မြမမီဒီယာမြင့်ကွင်းနဲ့ဦးကျော်စန်သာရဲ့မြမအရေးသုံးသက်ချက်အပြင်အားကစားသတင်းတွေကိုပါနားဆင်ရမှာပါ။မြမအရေးသုံးသက်ချက်မှာနားဆင်ရမှာကတော့ဒီလက်မှတ်ထိုးဖို့အတွက်သူတို့မှာပေးဆပ်မှုတွေဆွတ်နှုတ်မှုတွေအများကြီး
လုတ်ခဲ့ရသလိုမထိုးတဲ့လူတွေအနေနဲ့လည်းဒီလက်မှတ်ထိုးတဲ့လူတွေရဲ့ပေးဆပ်မှုကိုနားလည်ပေးဖို့လိုပါတယ်ခင်ဗျဖွဲ့စည်းပုံဥပဒေဆိုင်ရာပါရဂူ
ဒီနှစ်ကြောက်တဲ့69နှစ်မြောက်ချင်းမျိုးသားနေ့ကိုချင်းပြည်နယ်နဲ့မြို့ကြီးတွေမှာတခန်းတနာကျင်းပါခဲ့ပါတယ်။ချင်းမျိုးသားနေ့ကိုချင်းပြည်နယ်ဖလန်းမြို့မှာကျင်းပါခဲ့သလိုရန်ကုန်မြို့နေပြည်တော်နဲ့တခြားချင်းတိုင်းရင်းသားတွေနေထိုင်ရာနေတချို့မှာပြုလုပ်ခဲ့တာပါ။ဒီနှစ်မှာထူးခြားတာကတော့သမရကိုယ်တိုင်ချင်းပြည်နယ်ဖလန်းမြို့ကိုသွားရောက်ပြီးတော့ချင်းမျိုးသားနေ့အခမ်းအနားတက်ရောက်ခ
ါတယ်။ရန်ကုန်မြို့ Friend Hall မှာပြုလုပ်တဲ့ချင်းမျိုးသားနေနဲ့ပတ်သက်ပြီးတော့ချင်းလူငယ်တူဖြစ်တဲ့ကာတွန်းဆရာလိုင်လုံကသူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျာ။
ကျွန်တော်တို့ဒီမိုကရေစီအစိုးရဘက်ကျွန်တော်တို့ဟိုကြောင်းလာတဲ့ခါကျတော့အရင်နှစ်တွေကထက်ဒီချင်းမျိုးသားနေကိုကျွန်တော်တို့တရားဝင်လုပ်ခွင့်ရှိလာတယ်။လုပ်ခွင့်ရှိလာတဲ့အပြင်အခုဒီတိက္ခာတွေမှာလည်းလူကြီးတွေပေါ့နော်ကျွန်တော်တို့လူကြီးတွေကနေဥဆောင်ပြီးတော့မှလူငယ်တဝက်လူကြီးတဝက်ဥဆောင်ပြီးတော့မှလုပ်တဲ့ခါကျတော့ဟိုကလေးလူငယ်တွေနေနဲ့တော့အရင်ကထက်ဆိုင်တော့ပို့ပြီးတော့မှပေါ့ပေါ့ပါပါနဲ့ပြောပြောရှင်ရှင်နဲ့ဟိုလုပ်ခွင့်ရတယ်လို့ထင်ပါတယ်နိုင်ငံတော်သမ္မတကိုယ်တိုင်နေပြီးတော့အဲ့လိုမျိုးကိုယ်တိုင်ကိုကြလဲလာပြီးတော့ဟိုပွဲတက်တဲ့အတွက်လဲဘာပြောပြောအရင်ကောင်းပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီချင်းနေတဲ့မှာတော့ကျွန်တော်တို့တချို့တွေဆိုရင်ချင်းမျိုးသားတွေကဘယ်နေလဲဆိုတော့ကျွန်တော်တို့မတိခဲ့တဲ့ကျွန်တော်တို့အခြေအနေအများကြီးရှိပါတယ်ဒါကလည်းကျွန်တော်တို့အာဏာရှင်အစိုးရနေပြီးတော့ကျွန်တော်တို့ဒီဟောပေါ့တွေးခွဲပြီးတော့မှကျွန်တော်တို့ဒီအမျိုးသားရေးနိုင်ငံရေးကိုစိတ်မဝင်စားအောင်ကျွန်တော်တို့လုပ်ခဲ့တဲ့အခြေအနေတည်းဆိုင်တော့အခုချိန်မှာဘာပဲပြောတရားဝင်ကျွန်တော်တို့သမရကိုယ်တိုင်လာပြီးတော့တက်တဲ့အတွက်လည်းအရင်ဟောပေါ့ချင်းလူမျိုးတယောက်အနေနဲ့လည်းဟိုဝမ်းသာတယ်ဘာပဲပြောပြောကျွန်တော်တို့ချင်းလူမျိုးချင်းတောင်ဒေသအနေနဲ့ဟယ်လီကော်ပတာကြီးတော့ကျွန်တော်တို့ညီမှုသွားတာပေါ့ဗျာနော်ကျွန်တော်တို့ဟုတ်ကဲ့အဲ့လိုမျိုးချိန်ပြီးတော့ရှိပါတယ်ခင်ဗ
ျနောက်တစ်ဆက်တင်ပြချင်တာကတော့ social media ပေါ်မှာနာမည်ကြီးခဲ့တဲ့စာရေးဆရာမပုံညခင်ရဲ့တောင်တန်းများအလွန်ဆိုတဲ့ဝိတ္ထုစာအုပ်အကြောင်းမှာချင်းစင်နဲ့လွယ်ဤပုံစံနဲ့စာအုပ်ထည့်ပြီးတော့ဈေးနှုန်းတအုပ်ကို1000နဲ့ကန့်တက်အရေးအတွက်ထဲလူတလောက်မှားတလောက်ရောင်းချမယ်ဆိုတဲ့ကြေညာချက်ကြောင့်လူမှုကွန်ရက်မီဒီယာတွေပေါ်မှာကန့်တက်အရေးအတွက်ဆိုတဲ့စကားနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုသံတွေထွက်ပေါ်ခဲ့ပါတယ်နောက်ထပ်အကြောင်းအရာတစ်ခုကတော့ရှေ့နေဥက္ကဋ္ဌီတက်ခံရမှုအပေါ်ဆက်လက်ပြီးတော့ဖော်ထုတ်ချက်တွေကိုမှုခင်းရဲတပ်ဖွဲ့ကတရင်စာရှင်းလင်းပွဲပြုလုပ်ခဲ့တဲ့အကြောင်းမှာနောက်ဆုံးတရင်အရာတက်မတော်ကအငိမ့်စာဒုတိယဗိုလ်မှူးကြီးအဆင့်ရှိတဲ့အောင်ဝင်းခိုင်ဆိုသူကိုလိုက်လံရှာဖွေနေတယ်လို့ထုတ်ဖော်ပြောဆိုခဲ့ပြီးတဲ့နောက်မှာတော့တရားခမ်းလို့ယူဆရသူရဲ့ဇက်လန်းတွေလူမှုကွန်ရက်မီဒီယာတွေပေါ်မှာပြန့်နှံ့နေပါတယ်။ဒါအပြင်အခုတစ်ပတ်နောက်ဆုံးတင်ပြချင်တာကတော့တိုင်ကြားခံရတဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးနှုတ်ထွက်စွာတင်ခဲ့တာနဲ့ပတ်သက်လို့ပါပါတီတွင်စစ်ဆေးချက်တွေပြုလုပ်ပြီးတော့ပါတီကနေအရေးယူမယ်ဆိုတဲ့ရည်တမ်းထွက်ပေါ်လာပြီးတဲ့နောက်မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကနှုတ်ထွက်စွာကိုယ်တိုင်တင်လိုက်ပါတယ်ဒီအတွက်နောက်ထပ်တက်လာမယ့်ဝန်ကြီးချုပ်ဟာမွန်ပြည်နယ်နဲ့မွန်လူထုကိုအကျိုးပြုတဲ့လူဖြစ်ဖို့ဒေသခံတွေလိုလားနေကြပါတယ် တံပြူစရမျိုးတော်စီဝင်တာယာရေးကော်မတီရဲ့ဥက္ကဋ္ဌဦးမင်းလက်ကတော့သူ့ရဲ့အမြင်ကိုအခုလိုဆိုပါတယ
်ကျွန်တော်တို့ဘက်ကတော့သူ့ရဲ့နော်ပေါ့ဟိုဘောလူလူကတော့သူတို့တကယ်ပြစ်ချင်တာကတော့ဒီပြည်နယ်သူ့မုတ်တိုင်းဒေသကြီးဝန်ကြီးချုပ်တွေဟိုပေါ့နော်သူတို့တက်ဆက်ရနေတဲ့တိုင်းဒေသကြီးဟာသူတို့တိုင်းရယူကောက်တင်တောက်တာသူတို့ကပူစားရတယ်ပေါ့ဒါကတော့အဆုံးစွန်လူဘလို့မဲ့အာအာပြစ်ချင်တာအဲ့မဲ့တစ်ဖက်မှာလည်းဒေါက်တာအိဇာအနေနဲ့ဆိုလို့ရှိရင်သူကဒီဆရာဝန်ဘဝနဲ့ဒီမွန်ပြည်နယ်ပါတော့မြို့နယ်ပေါင်း၃လနဲ့လောက်လည်ပတ်ပြီးတော့အလုပ်လုပ်ခဲ့ပြီးတော့ပြည်တခါကြတော့တကယ်လို့သူကအဲ့ဒီအချိန်ကိုပဲကောင်းကောင်းမွန်မွန်အသုံးချပြီးတော့မော်လေးရဲ့လူလားချက်ကိုလေလေမမပပနနနဲ့သူ့အနေနဲ့ဖြည့်ဆည်းပေးနိုင်တယ်ဆိုလို့ရှိရင်တော့အာဘယ်မှာအပြေးဝလက်မခံနိုင်ကြတဲ့တိုင်တော့မှဟိုဘယ်မှာကျအများကြီးချိန်နှောက်မှုပြည်နိုင်ပါပါအမှန်တကယ်ကတော့သူတို့ပြင်ချင်တာသူတို့ရှိရောနောက်ဆုံးဘလူမှဒီမော်လေးတကယ်ထောင်းခံတယ်ဒီတင်းတွေထဲရပေါ့တော့မော်လူတွေထဲရမော်ပါတီထဲရဒီမဟုတ်ရင်တော့မဟုတ်ဘူးအဲ့ဒီပါတီထဲရမော်တယောက်ကိုပြီးမဆိုရင်တော့မှသူတို့နေတော်တော်လေးဟိုဘလူမချိနဲ့နိုင်မဲ့နေထားတော့ရှိပါတယ်ဒါတော့မှဟိုအဲ့ဒီနေနဲ့ပြီးပါတီနေနဲ့ကတော့ဘယ်သူ့ကိုပြီးသိနေလဲဆိုတော့ဥစ္စာပီထားတော့ဟိုကြီးချေဟိုတော့လို့ပါပေါ့လေ
နောက်ဆုံးအနေနဲ့ဒီတစ်ပတ်ထဲမှာ YBS ကားတွေငွေပေးချင်မှုစနစ်ကစနစ်နဲ့တွားမယ်ဆိုတဲ့အကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့သတင်းစာရှင်းလင်းပွဲ Great Fatherland ဆော့လိုရေးကုမ္ပဏီပိုင်ရှင်ဦးကျော်မြင့်ကိုလိန်လယ်မှုနဲ့ထောင်ဒဏ်၅နှစ်ချမှတ်လိုက်တဲ့ဆိုတဲ့သတင်းနဲ့ဒီဘက်အတွင်းနေသတင်းတွေကိုဒီဘက်မီဒီယာတွေပေါ်မှာဖတ်ရှုနေမှာဖြစ်တဲ့အကြောင်းပြပြလိုက်ရပါမယ
်အပတ်စဉ်တင်ဆက်တဲ့မြန်မာမီဒီယာမြင့်ခွင့်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။အခုတော့ဦးကျော်စင်သာရဲ့မြန်မာအရေးသုံးသပ်ချက်အလက်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့27ရာစုပင်လုံပေါ်ထားရှိနိုင်တဲ့မျိုးလင့်ချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်။27ရာစုပင်လုံညီလာခံပထမအကြိမ်အစည်းအဝေးမှာ Federal ပြည်ထောင်စုတိဆောက်ရေးအတွက်မူအဖြစ်သဘောတူညီမှုတွေရရှိခဲ့ပြီးလာမယ့်ဒုတိယအကြိမ်အစည်းအဝေးမှာအသေးစိတ်တွေကိုဆွေးနွေးညှိနှိုင်းနိုင်မယ်ဆိုရင်ပြည်လည်မှုရရှိနိုင်တယ်လို့ဖွဲ့စည်းပုံဥပဒေဆိုင်ရာပါရဂူအန်ဒရူးငွန်ကျုံလျံကဆိုပါတယ်။ဒါနဲ့ပတ်သက်လို့ဒေါက်တာအန်ဒရူးနဲ့ဦးကျော်စန္ဒာတို့ရဲ့ဆွေးနွေးသုံးသပ်ချက်အသေးစိတ်ကိုနားဆင်နိုင်ပါပြီရှင်။
ဒေါက်တာအန်ဒရူးရှာမြန်မာနိုင်ငံတိုင်းရင်းသားစီးလုံးညီညွတ်ရေးပြည်တွင်းစစ်ရစဲရေးနဲ့ပတ်သက်ပြီးတော့ဂျွန်ဆန်စုကြီးအမှုပြုတဲ့ NLD အစိုးရက27ရာစုပင်လုံညီလာခံတကြိမ်ကျင်းပခဲ့မှုဖြစ်ပါတယ်အခုဒုတိယကြိမ်ကျင်းပမဲ့ကိစ္စနဲ့ပတ်သက်ပြီးအကောင်းမြင်တဲ့လူစိတ်မရှိကြပဲနဲ့ဖြစ်ပါမလားဆိုပြီးသံတရားအမြင်မဖြစ်နိုင်ဘူးဆိုတဲ့အဆိုးမြင်တွေကြီးရကြရခဲ့ရပါတယ်ဆိုတော့ဒီကနေ့မှာတော့ကျွန်တော်ကဒေါက်တာအန်ဒရူးစီကအကောင်းမြင်တဲ့အမြင်မျှော်လင့်ချက်ရှိတဲ့အမြင်တွေကြားလိမ့်မယ်ထင်ပါတယ်
ဟုတ်ကဲ့အကောင်းမြင်တဲ့အပိုင်းလည်းရှိတယ်လို့စိတ်ထဲနည်းနည်းကြတဲ့အပိုင်းလည်းရှိပါတယ်အကောင်းမြင်တဲ့အပိုင်းကပထမ27ရာစုပင်လုံလုပ်ပြီးကြတဲ့အခါအဲ့ဒီမှာစာတန်း82ဆောင်ထွက်တယ်မူအားဖြင့်တော့သဘောတူညီချက်တွေရှိကြတယ်ဒါနဲ့အသေးစိတ်လေးထားတဲ့ဟာမရှိဘူးဗျဒုတိယချက်ကဒီပထမအကြိမ်ဟိုဟာပေါ့27ရာစုပင်လုံနဲ့အခုလုပ်မဲ့အချိန်ကာလမှာကြာကာလမှာပထမအချိန်လုံးကထွက်တဲ့အဆိုတွေနဲ့ပတ်သက်ပြီးတော့ဒီ B2B သားတွေကြားမှာဆွေးနွေးမှုတွေအားနည်းပါတယ်တိရအချိန်မှလည်းပဲအဲ့လိုညီလာခံထည့်ပြီးတော့စာတမ်းဖတ်ပြီးတော့ပြီးတော့တဲ့ဟာမျိုးဖြစ်မှာတော့နည်းနည်းစိုးရိမ်စရာတော့ရှိပါတယ်ခင်ဗ
ျဒါပေမဲ့အခုလောလောဆယ်မှာတော့အဲ့ဒီပင်လုံညီလာခံကိုနောက်ဆုတ်လိုက်ပြီးတော့ဒီကြားထဲမှာလည်းပဲပြည်နယ်ရေးမှာမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေပြန်လုပ်နေရလို့ကြားပါတယ်အဲ့ဒါကတော့အလားအလာဘယ်လိုရှိပါလဲခု
ဟုတ်ကဲ့အမျိုးသားအဆင့်ကရင်ပြည်နယ်ရဲ့နောက်ပြီးတော့ဒီတနင်္သာရီတိုင်းရဲ့ဆွေးနွေးတဲ့ဟာတွေတော့အများကြီးထွက်လာပါတယ်ဒါမဲ့ကျွန်တော်တို့အပြင်ကနေထိုင်ပြီးတော့ကြည့်နေလူတွေအတွက်တော့တိတ်ပြီးတော့အားရစရာမကောင်းပါဘူးအခုအမျိုးသားအဆင့်မှာလည်းပဲပို့ဥဒေသမှာသူတို့လုပ်နေတယ်နောက်ပြီးတော့ရှမ်းပြည်မှာလုပ်မယ်ချင်းပြည်မှာလုပ်မယ်နှစ်နေရာမှာလုပ်ရသေးပါဘူးအဲ့တော့ဒီဟာတွေကိုအချိန်ပို့ပြီးတော့ပေးနိုင်တယ်ဆိုလို့ရှိရင်27ရာစုပင်လုံဒုတိယကျင်းလုပ်တဲ့အချိန်မှာပို့ပြီးတော့ခိုင်မာတဲ့အတင်ပြချက်တွေအစိုးရထွက်လာလိမ့်မယ်လို့ထင်ပါတယ်အဲ့လိုမဟုတ်အချိန်မပေးနိုင်တဲ့အတွက်ကြောင့်ပထမအချိန်လုတ်တုံးကလို့စာတမ်းတွေဖတ်ပြီးတော့ပြီးသွားတဲ့ဟာမျိုးဖြစ်သွားမှာကိုလည်းနည်းနည်းစိုးရိမ်စရာတော့ရှိပါတယ်ခင်ဗ
ျပြည်နယ်တွေမှာလုတ်တဲ့အမျိုးသားအစင်းအစည်းအဝေးတွေကလည်းပဲသူတို့ရဲ့အယူဆတွေအမျိုးမျိုးပေါ်လာကြမှာပေါ့လေတိုင်းရင်းသားတွေရဲ့လူကျင်တဲ့အတန်တွေထွက်လာမှာပေါ့ဗျာဆိုကြပါစို့အဲ့ဒီဟာတွေမှာ
ဟုတ်ကဲ့
တမန်တော်ဘက်ကသဘောမတူနိုင်တဲ့အချက်တွေပါလို့အဓိကဖြစ်နေတယ်ဆိုပြီးတော့လူတွေကသုံးသပ်ကြပါတယ်အခြေခံအဖြစ်တကယ်တော့အဲ့ဒီအဆင့်ကိုမကြည့်ပဲနဲ့အခုလောလောဆယ်မှာအစည်းအဝေးတက်မယ်မတက်ဘူးဘယ်သူတက်ရမယ်ဘယ်သူမတက်ဘူးဆိုတော့အဆင့်မှာတော့အဓိကတက်မတော်ရဲ့သဘောအတိုင်းဖြစ်နေတယ်ဆိုတော့တက်မတော်ရဲ့သဘောမတူမှုကတော်တော်လေးအရေးကြီးတယ်လို့လူတွေသုံးသပ်ကြပါတယ်ဘယ်လိုပြောလို့ပါလဲ
ကျွန်တော်တို့အဲ့လိုမထင်ပါဘူးခင်ဗျပထမအကြိမ်လှုပ်တုံးကထွက်လာတဲ့ဒီမူတွေပေါ့ principle တွေမှာတမရဖက်ရောအစိုးရဖက်ကရောတိုင်းသားလည်းနဲ့ gain တွေဖက်ကရောအားလုံးကမူမှာကြီးကြီးမားမားကွဲလွဲတဲ့ဟာမရှိဘူးလို့ကျွန်တော်ကတော့သုံးသပ်ပါတယ်ကျွန်တော်သုံးသပ်ချက်ကအဲ့ဒီမှာတင်တွင်းတဲ့စာတန်း80မြောက်ပေါ်မှာအခြေခံပြီးတော့သုံးသပ်တာဖြစ်ပါတယ်ဒါပေမဲ့ဒီမူတွေရဲ့နောက်ွယ်မှာဘယ်လိုလုပ်မလဲဆိုတာပထမအကျဉ်း27ပြည်လုံးလုံးကဘာမှမရှိခဲ့ပါဘူးဗျ။ဥမာဖေရစနစ်ကိုအကောင့်ထဲပို့မယ်ဆိုတဲ့ဟာမူအဖြစ်အလုံးကသဘောတူတယ်။အာနာဘလူခွဲဝယ်မယ်။ဘယ်လိုပုံစံမျိုးနဲ့အခြေခံဥပဒေထဲမှာဒီဖေရစနစ်တွေကိုထည့်သွင်းမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အသေးစိတ်ဆွေးနွေးတဲ့ဟာတွေကအခုချိန်ထိမထွက်သေးပါဘူးခင်ဗျ။အဲ့တော့ဒီအမျိုးသားအဆင့်ဆွေးနွေးပွဲမှာဒီဟာတွေထွက်လာနိုင်တယ်ဆိုလို့ရှိရင်နောက်တစ်ခါပြုလုပ်မယ်27ရာစုပင်လုံးဒုတိယအချိန်မှာတော့ပို့ပြီးတော့ရလကောင်းတွေထွက်လာမယ်လို့ထင်ပါတယ
်ဟုတ်ကဲ့အဲ့တော့အဲ့ဒီစာရမ်းမှာပါတဲ့အခြေခံမူတွေနဲ့ပတ်သက်ပြီးမပြောခင်သိစည်းစာတင်ရှားတဲ့လူတွေပြောနေတဲ့ကိစ္စတခုကညီလာခံတက်မဲ့ကိစ္စ NCO လက်မှတ်ထိုးပြီးမှတက်ခွင့်ပြုမယ်ပြီးတက်မတော်ဘက်ကတင်းခံနေတဲ့ကိစ္စကြတော့
NCA မှာပါတဲ့အချက်တွေအားလုံးဟာဆွေးနွေးထိန်းထိုင်ကြတဲ့လူတွေသဘောတူထားတဲ့ဟာတွေပေါ်မှာ NCA ဖြစ်လာတာဖြစ်တဲ့အတွက်ဘသူကတက်မယ်မတက်ဘူးဆိုတာကိုယ်အရင်ကလေးကသဘောတူပြီးသားမူအဖြစ်သဘောတူပြီးသားကိစ္စတွေဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီအဲ့ဟာကိုအတင်းကျဆုတ်ကင်ထားစင်းသလားတကယ်တော့ဒီညဉ့်ညံရေးရှိကိုတွန်းနိုင်အောင်ဒီလူတွေနဲ့အ short အတင်းနှိမ့်နိုင်ပြီးတော့ပြန်လဲစီစဉ်ဖို့မသင့်ဘူးလို့ထင်လားကိုအန်ဒရူ
းဟုတ်ကဲ့ဆရာပြောသလိုလဲဖန်ပါတယ်တစ်ဖက်မှာလည်းကျွန်တော်ရှင်းစားဖို့ကလက်မှတ်ထိုးတဲ့လူတွေကဒီလက်မှတ်ထိုးဖို့အတွက်သူတို့မှာပေးဆက်မှုတွေဆွလွတ်မှုတွေအများကြီးလုတ်ခဲ့ရသလိုမထိုးတဲ့လူတွေအနေနဲ့လည်းဒီလက်မှတ်ထိုးတဲ့လူတွေရဲ့ပေးဆက်မှုကိုနားလည်ပေးဖို့လိုပါတယ်ခင်ဗျနောက်ပြီးတော့ထိုးပြီးသားလူတွေအနေနဲ့လည်းလက်မှတ်မထိုးသေးတဲ့လူတွေရဲ့ဟိုဘောလူချင်တဲ့ဆန္ဒတွေကိုလည်းနားလည်ပေးတယ်လို့ကျွန်တော်ကတော့ယူဆပါတယ်အဲ့တော့အပြန်အလှန်နားလည်မှုမရှိဘဲနဲ့ကျွန်တော်ထိုးမထိုးကျွန်တော်ဒီညီလာခံကိုတက်ရမယ်ဆိုတဲ့ပုံစံမျိုးနဲ့တွားရင်တော့ဒီ NCA လက်မှတ်ထိုးထားတဲ့ဟာကိုနှစ်တာရရှော့ကျစေသလိုဖြစ်သွားနိုင်တယ်လို့ကျွန်တော်ကတော့အဲ့လိုပဲယူဆပါတယ်။ဘယ်အဖွဲ့အစည်းကမှကျွန်ပြီးတော့ကျွန်တော်ပြောတာမဟုတ်ပါဘူး
။နောက်အဲ့ဒီမူရီကိုသွားမပြောခင်အောက်ထင်မှာဖြစ်နေတဲ့ကိစ္စအခုထိုးစစ်တွေတိုက်ပွဲတွေကဖြစ်နေတယ်။အဲ့ဒီကိစ္စကိုစစ်ကိုဆန့်ကျင်ဖို့လူတချို့ကတောင်းဆိုဆန္ဒပြတယ်သူတို့လည်းအဖန်ခံတာကြားပါတယ်။အဲ့ဒါတော့ထားပါတော့။ဘာကြောင့်အပြစ်အခက်ရဆဲရေးမဆောင်ရွက်နိုင်တာလဲ။အရင်တုန်းကလည်းဘုဒ္ဓနေဝင်ခေတ္တကဘာလို့အရမပြည်တွင်းညီညာရေးလုခိုင်းရင်ဒါအပြစ်အခက်ရဆဲရေးညီညာမခေါ်ခဲ့တယ်လေ။ဆိုတော့အဲ့လိုပုံစံမျိုးကမဖြစ်နိုင်ဘူးလား။ဘာကြောင့်အပြည့်ခက်ရဆေးရေးမကြီးညာနိုင်ရခင်ဗျာ
ဟုတ်ကဲ့လက်မှတ်ထိုးထားတဲ့ဒေတာတွေမှာပြစ်ခတ်တိုက်ခိုက်မှုရှိတယ်ဆိုတာကျွန်တော်မကြားပါဘူးလက်မှတ်မထိုးသေးတဲ့ဒေတာတွေမှာပြစ်ခတ်တိုက်ခိုက်မှုတွေရှိတယ်ဆိုတဲ့ဟာတော့ကျွန်တော်တို့လည်းကြားပါတယ်အဲ့တော့ဒီစီးရဲ့သဘောတဘာဝကတော့ရှင်းပြပြင်မှာတကယ်ရှိတဲ့လူတွေကပြောတာပို့ပြီးတော့ယထာမူတ္တကြပါတယ်ကျွန်တော်တို့မြို့ပေါ်မှာနေပြီးတော့ဘာကြောင့်ဟိုမှာဆစ်ဖြစ်နေတာလဲအဲ့ဒါမကောင်းဘူးဆိုပြီးတော့လက်ညှိုးထိုးနေတဲ့ဟာကဖားတတ်ပါလေဒုတိယချက်အနေနဲ့ဒီစစ်ပွဲတွေရပ်ဖို့ဆန္ဒပြတဲ့လူတွေကိုဖမ်းနေစီးရဆိုတဲ့ကိစ္စလည်းကျွန်တော်တို့ဟိုတစ်ဖက်ကိုတုံ့တက်ဖို့လိုပါတယ်တမရဖက်တစ်ခုကိုပဲခင်ဗျားတို့တစ်ဖက်သားအပြစ်ခတ်ရဆဲပါဆိုတဲ့ဟာကျွန်တော်တို့ပြောနေရင်ကျွန်တော်တို့မှာဖက်လိုက်နေတယ်လို့ဖြစ်မှာပါတစ်ဖက်မှာလည်းပဲလက်နဲ့ကင်ထားတဲ့လက်နဲ့ကင်တိုင်းသားအဖွဲ့အစည်းတွေကိုလည်းသူတို့ကိုပဲခင်ဗျားတို့အရင်အပြစ်ခတ်ရပြီးမှတမရော်ကရက်မယ်ဆိုရင်လည်းကျွန်တော်တို့ဖားပါမယ်အဲ့တော့နှစ်ဖက်စလုံးကအပြစ်ခတ်ရသူတို့ကရက်ဖို့သူတို့ကဆုံးဖြတ်မှအဲ့လိုနှစ်ဖက်စလုံးအပြစ်ခတ်ရဖို့ကျွန်တော်တို့ကတိုက်တွန်းမှအဲ့ဒါမှန်ကန်တယ်လို့ထင်ပါတယ
်ဟုတ်ကဲ့တကယ်အပြစ်ခတ်ရဆေးကြီးကြီးညာရဲဆိုတာအစိုးရဘက်ကကြီးညာမှာပေါ့အာဏာရှိသူဘက်ကကြီးညာမှာပေါ့ဟိုဘက်ကရက်မှာပေါ့ကြီးရော
ဟောအဲ့လိုမဟုတ်ဘူးလေ NCA သဘောတဘာဝက NCA ဟိုလက်မှတ်ထိုးပြီးတော့ထိုးပြီးတာနဲ့သူ့မှာအပြစ်ခတ်ပဲနှစ်နာရီအတွင်းမှာပြစ်ခတ်ရဆဲအကြောင်းကြေညာမယ်ပဲချိန်မှာ GMC ဖွဲ့ရမယ်နောက်ပြီးတော့လုပ်ငန်းရှင်တွေဘယ်လိုလုပ်ရမယ်ဆိုတော့ NCA ရဲ့ရှင်ရင်းမှုမှတ်တမ်းထဲမှာဖြစ်ဖြစ် NCA ထဲမှာဖြစ်ဖြစ် GMC ရဲ့လုပ်ငန်းရှင်ထဲမှာဖြစ်ဖြစ်အကုန်ပါပြီးသားဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့မူကိုနည်းနည်းဆက်ပြောပြရစီဟို80ကျော်ရှိတဲ့စာတန်းတွေထဲမှာမူအဖြစ်သဘောတူကြရတဲ့ပထမအချိန်နှုန်းကလို့ကိုယ်အန်ဒရူးကပြောပါတယ်အဲ့တော့ဘယ်အချက်လဲဆိုတာအရေးကြီးတဲ့မူတချို့တော့ပြောပြပါလားဒေါက်တာအန်ဒရူးခင်ဗျာ
ဟုတ်ကဲ့အရေးကြီးတဲ့အချက်တွေကတော့ပထမအချက်ကဒီအချုပ်ချာအာဏာနဲ့ပတ်သက်ပြီးတော့သဘောတူထားတယ်ရှိတယ်တန်တူရေးနဲ့ပတ်သက်ပြီးတော့မူအဖြစ်သဘောတူထားတယ်ကိုပိုင်ပြတ်ထန်းခွင့်တွေနဲ့ပတ်သက်ပြီးတော့သဘောတူထားတယ် ဖယ်ရစနစ်ကိုအခြေခံတဲ့ပြည်ထောင်စုကိုတူထောက်ဖို့လည်းမူဝါဒသဘောတူထားတယ်။လူနည်းစုအခွင့်အရေးတွေနဲ့ပတ်သက်ပြီးတော့လည်းသဘောတူထားတဲ့ဟာတွေရှိပါတယ်။ဒီမိုကရေစီလူအခွင့်အရေးတို့နောက်ပြီးတော့ဘာသာရေးကိုအခြေမခံတဲ့နိုင်ငံတော်ထီထောင်ဖို့ပါတီစုံစနစ်ကိုထူထောင်ဖို့ဆိုတဲ့ဟာတွေက NCA ရဲ့အခန်းတစ်အပိုက်တစ်ကကြီးထဲမှာဒီဟာတွေအားလုံးကမူအနေနဲ့သဘောတူပြီးသားဖြစ်ပါလေ
။ဟုတ်ကဲ့ကျွန်တော်ဒန်းလူကြီးကိုပဲစိတ်ဝင်စားပြီးမေးချင်တာပါ။ဒန်းလူကြီးဟာတိုင်းရင်းသားတွေစီကအရင်ကကြားခဲ့ရတာကတော့လူမျိုးရေးဒန်းလူမှုပမာရီရဲ့ဇာတ်ဝင်ကတော့တိုင်းနဲ့ပြည်နယ်ခုနှစ်ခုအဖြစ်ခွဲပြတ်တယ်။အဲဒီတော့ပမာရီကခုနှစ်ဆလူမျိုးစုရတစ်ဆရတယ်။အဲ့လိုဆိုရက်အယူဆမျိုးလည်းရှိခဲ့ကြပါတယ်။အဲဒီတော့ပမာကလည်းပြည်နယ်တစ်ခုလိုပဲသတ်မှတ်ရင်ဒန်းလူဖြစ်မယ်လို့တိုင်းရင်းသားတွေဘက်ကအဲ့စာဒဏ်ရတဲ့မှာတော့မသိဘူးလေကျွန်တော်တို့အပြင်ကကြားရတာပါဆိုတော့အဲ့လိုပုံစံမျိုးကနှိမ့်တိုင်းလို့လွယ်ပါမလားဖြစ်လာနိုင်မှန်းထင်ပါလားအဲ့လိုလူမျိုးရေးအရဒဏ်သူရေးဆိုတာ
ဖြစ်ပြီနဲ့ထူထောင်မှအဲ့လိုမျိုးဆိုရတာကတော်တော်ကိုဟာပေါ့ဒီခေတ်ဒီခါနဲ့မသိပြောတဲ့အယူဆလို့ကျွန်တော်ကတော့ထင်ပါတယ်ဘာလို့လဲဆိုတော့ရှစ်ပြီနဲ့ထူထောင်တာနဲ့အမျိုးသားဆွတ်တော်နဲ့ပြည်သူဆွတ်တော်ဖွဲ့စည်းမှုတွေကလုံးဝတခါတည်းပုံစံပြောင်းသွားမှာမဟုတ်ပါဘူးဒီကကလူမျိုးရေးတန်းတူတယ်ဆိုတာလူမျိုးရေးဆိုတာကျွန်တော်တို့ဘာကိုပြောတယ်ဗမာပြည်မှာလူမျိုးပဲတစ်ခုရှိတယ်လေအဲ့ဒီလူမျိုးစုအသေးသေးလေးတွေရောအကြီးတွေရောတန်းတူမှုကိုကျွန်တော်တို့ပြောနေတလားအသေးစိတ်အဲ့ဒီစာတမ်းတွေထဲမှာကျွန်တော်မတွေ့ရပါဘူးအဲ့တော့တန်းတူရေးကိုဘူအဖြစ်လက်ခံတယ်ဒါပေမဲ့နိုင်ငံရေးရတန်းတူရေးလူမျိုးရေးရတန်းတူရေးအခွင့်အရေးရတန်းတူရေးဆိုရဲဟာဒီကိုတစ်ခုချင်းစီအသေးစိတ်ဒီလာမယ့်27ပြည်လုံးဒုတိယ27ရာစုပြည်လုံးဒုတိယအချိန်မှာဆွေးနွေးနိုင်ရင်တော့အဖြေထွက်နိုင်တယ်လို့ကျွန်တော်ကတော့ဖြောင်းလင်းချက်ရှိပါတယ
်ဟုတ်ကဲ့အဖြေဆိုတာသဘောတူညီတဲ့အဖြေလို့ယူဆပါလား
ဒီ90နှစ်စာတမ်းကကျွန်တော်တော်တော်အရေးအလေးထားတဲ့ကိစ္စကပြည်ထောင်စုဆက်တော်ကိုအပြစ်တလားဖြစ်ပင့်တလားဆိုတဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တိုင်းသားအဖွဲ့အစည်းတွေကတင်ပြတဲ့အထက်မှာပြည်သူ့ဆက်တော်ဟာပြည်သူ့အခြေခံနဲ့အတွင်းဘာသာတိုင်းသားတွေအများစုဖြစ်တယ်ပြည်သားဆက်တော်မှာတိုင်းသားတွေကိုကူစားပြုတဲ့ပြည်내တွေတိုင်းဒေသကြီးကိုကူစားပြုတဲ့အတွက်အဲ့ဒီမှာဟိုပါပေါ့အားလုံးတန်းတူပြည်내အလိုက်တန်းတူရှိရမယ်ဒီခုရှိပြီးသားကိစ္စတွေမှာနောက်တစ်ခါပြည်ထောင်စုဆွတ်တော်လုပ်လိုက်တော့ပြည်တော်ရဲ့ဒုတိယအချိန်အနေနဲ့ပူပြီးတော့အများစုဖြတ်သွားတယ်အဲ့တော့ပြည်ထောင်စုဆွတ်တော်မလုပ်ဘူးအပြုသားဆွတ်တော်နဲ့ပြည်သူဆွတ်တော်ကိုဥပဒေပြုခွင့်အာဏာအတူပေးလိုက်ခြင်းအားဖြင့်ရှိပြီနေတော့ဆက်ပြီနေတော့ဆက်သက်ပြီနေဆက်သက်ပြီနေတဲ့အစုံတွေကိုပြန်ပြီးတော့ဆောက်လုပ်ရတယ်အသေးကွန်မြူနဲ့တင်ပြတဲ့စာတမ်းတွေရှိပါတယ်အဲ့ဒီဟာတွေကိုအသေးစိတ်ဆွေးနွေးတယ်ဆိုလို့ရှိရင်ဒီပြည်ပဲနဲ့ပြရှိရမယ်ဆိုတဲ့ကိစ္စတွေပါတစ်ခါတည်းနဲ့သွားပြီးတော့အဖြေထုတ်နိုင်မယ်လို့ကျွန်တော်ကတော့ပြောနေပါတယ်
အပစင်တင်ဆက်တဲ့ဥကြောဇန္တာရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။ဒီအစီအစဉ်ကိုကြာတာပရိနေမနေ့ပိုင်းမှာလည်းပြန်ပြီးထုတ်လင်းပေးပါရစေ။အခုတော့အားကစားဆံရဆက်သွယ်မြင်းမြန်းချက်ကိုထုတ်လင်းပေးပါမယ်။ကိုရန်နိုင်စီစဉ်တင်ဆက်ထားပါရဲ့ရှင်။
ရရှိများမင်္ဂလာပါဗျာအင်္ဂလန်က Manchester United အသင်းကတော့အခုနှစ်ပေါလုံးရာသီမှာ special one လို့ခေါ်တဲ့ Chelsea နီးပြဟောင်း Mourinho ကိုခေါ်လိုက်တာပါပဲနာမည်ကြီးကစားသမားတချို့ကိုခေါ်ပြီးတော့အသင်းကိုအားဖြစ်လိုက်ပါတယ်ဒါမဲ့လည်း Man U အသင်းရဲ့ကံတွင်းနီးပြကြီး Sir Alex Ferguson ခက်အလွန်မှာ Man U အသင်းဟာရုန်းကန်နေရသေးဖြစ်ပြီးတော့ Man U အသင်းရဲ့ဒီနှစ်ပေါလုံးရာသီအနေထားနဲ့ပတ်သက်ပြီးတော့အားကစားဆောင်မရှင်ကိုဇော်မျိုးတန်ကိုဆက်သွယ်မေးမြန်းကြည့်ထားပါတယ်ဒီနေ့ဒီ Premier League ဘောလုံးရာသီမှာအပြောင်းအလဲတွေတော်တော်လုပ်တဲ့အထက်မှာဒီ Manchester United လည်းပါတယ် Manchester United ကဒီအဓိကတော့နီးပြအပြောင်းလဲပေါ့ Mourinho ကိုခေါ်လိုက်တယ်အဲ့နောက်မှာတကယ်ဒိတ်ဒိတ်ကျဲဘောလုံးသမားတွေပေါ့ Ibrahimovic တို့ Pogba တို့ Mkhitaryan တို့ Bailly တို့ခေါ်လိုက်တယ် Manchester United အသင်းကနေဒီအခုအသစ်အားဖြည့်လိုက်တဲ့ဒီနီးပြအပါဝင်ကစားသမားတွေနဲ့ပတ်သက်ပြီးဘယ်လိုသုံးသပ်မိလဲ
အဓိကတော့ပော့တာပေါ့ဗျာ Ibrahimovic ကတော့ဒီနေ့က15ခုတွင်းထားတော့ကျွန်တော်ခေါက်ကကော်စာလုံးနဲ့အတူတူပဲဂိုးအရေးအတွက်အတူတူတွင်းထားတဲ့သဘောပေါ့ဗျာ15ခုဆိုတော့ပော့ဘာကတော့ကျွန်တော်ဒီကမ္ဘာကြီးအမြင့်ဆုံးပေါ့ဗျာဈေးအများဆုံးပေးပြီးခေါ်ထားတဲ့ကစားသမားပေါ့ဗျာအဲ့လိုကစားသမားမျိုးကပရီးမီးယားလိမှာရွေးချယ်ပြီးဒေဂိုးပဲတွင်းထားလိမ့်တယ်ဒေဂိုးဆိုတော့ဒါတော့ထားလိုက်ပါတော့သူကသူ့အဓိကတာဝန်ကဂိုးတွင်းဖို့မဟုတ်ဘဲနဲ့ကွင်းထဲမှာဒီတိုက်စစ်မှုဂိုးတွင်းရေးရအောင်ဖန်ပြီးပေးဖို့ပေါ့ဗျာအဲ့လိုဖန်ပြီးပေးဖို့အပိုင်းကိုကြည့်ရတော့လေဒီစီပြည်မြောက်လေးမှာ၃ချိန်ပဲဖန်တီးပေးထားသေးတယ်။အဲရူနီကတော့မှပဲသူ့တဲ့ ဖန်တီးမှုအခြေအနေတွေကပိုပြီးများနေတယ်၅ချိန်ပေါ့နော်ပြီးတော့ဒီမန်ယူဒီနှစ်ပေါ်လို့ရတယ်ကဖြစ်သွားတာတော့ဟိုပေါ့တာကိုခေါ်ပြီးတော့သင်္ကလအလုံးမဖြစ်ဘူးပေါ့ဗျာဆိုတော့ဒါကတော့ဒီမော်နီညိုရဲ့ကစားသမားခေါ်မှုအပိုင်းမှာသင်နဲ့အမြင်နဲ့လွဲသွားတဲ့အနေအထားလေးလို့ပြောရမှာမဟုတ်ဘူ
းဟုတ်ကဲ့ကိုစော်မျိုးတန်ပြောတဲ့အထက်မှာခုနကပေါ့ဘွားဂိုးသွင်းတာလဲဒီလောက်ကြီးဟောမဟုတ်ဘူးဂိုးဖန်တီးပေးမှုအပိုင်းမှာလဲကျွန်တဲ့လူတွေလောက်မဖန်တီးနိုင်ဘူးဆိုတော့ဒါပေမဲ့ Manchester United ရဲ့ဒီအလဲတန်းကိုရောဟိုဘယ်လိုပြောအားကောင်းလာစေတယ်လို့ရောမမြင်မိဘူးလား
အလဲတန်းကိုအားကောင်းလာစေတယ်ဆိုတော့ဟိုနည်းနည်းလေးလူနေရာခြားထားမှုဟိုပြောင်းလဲပြောင်းလိုက်တဲ့အချိန်မှာနည်းနည်းလေးတော့သူအချိန်ကပုံပေါ်အခြေခံကတော့ဟိုမယူအတွက်အမေအထောက်အကူပြုလာတော့ရှိပါတယ်သို့တော့လည်းပဲပေးလိုက်ရတဲ့ငွေကြေးပမာဏနဲ့နှိုင်းချင်ရသလိုရှိရင်တော့ဒီလိုအနှုံးလောက်ကကျွန်တော်တို့အရင်တော့လီဒါ ranking box ကိုပေါ့အခုတော့ဟိုကကာလစ်လိုကစားသမားမျိုးတွေနဲ့နှိုင်းနှိုင်းမယ်လို့ဆိုရင်ပြည့်ရလိုအနှောင်းကအဲ့ကစားသမားတွေကိုမမီသေးရတော့အမှန်ပေါ့နော်အဲ့ကစားသမားတွေတော့မန်ယူအထောက်ကူပြုနိုင်ဘူးလို့ပဲတုံ့ပြန်ရမှာပေါ့လောလောဆယ်ပါအဲ့
တော့ Manchester United အသင်းရဲ့လက်ရှိပြဿနာကိုရောဘယ်လိုမြင်ရလဲ
လက်ရှိပြဿနာတော့နံပါတ်1အချက်ကတော့ဂိုးသွင်းစွန့်ရည်နည်းတယ်ကပရီးမီးယားလိမှာဒီနှစ်ပေါ်လို့ရပြီဂိုးများတော့သိမ်းထားတဲ့အသင်းတွေကမန်ယူကသူကတော့36ကိုပဲရှိသေးတယ်။ Everton Spurs လို့တော့မှပဲ။ Man United တိုက်စစ်ကဒီနေ့မှအားရစရာမရှိဘူးပေါ့ဗျာ
။အဲ့ဒါဘာကြောင့်
လဲ။ဘာကြောင့်လဲဆိုတော့ပြရဲ။ဟိုကျွန်တော်ကပြောလို့ပေါ့။ Ibrahimovic တယောက်တည်းပေါ့မှာပြီးခုနေရတယ်။ Ibrahimovic ဘူးမသွင်းနိုင်လို့ရှိရင် Man United ကနိုင်ရဲပြောက်တယ်လို့တော့မှပဲ။ Dortmund တွင်ရတာဟို Movic ဘူးသွင်းမှပဲ။ Man United နိုင်တဲ့သဘောမျိုးပေါ့။ပွဲစဉ်တော်တော်များများမှာပေါ့နော်။ဒါကခံစားရတယ်တော့လေ။ Chelsea နဲ့နိုင်စီရဲ့ဆိုရင် Chelsea ကဒီနေ့ပေါ်လို့ရတယ်ကClean Sheetကသူတို့မွေးလာသမီးဝေလာမသိရတာအကျဉ်းပါဗျာ။မန်ယူကအခုမှဟိုကလင်းစစ်ရတဲ့ပွဲကိုကြည့်ရသလိုရှိနေတယ်။မန်ယူရဲ့အနေထားကဟိုအဆင့်3လောက်မှပဲရှိတယ်ပေါ့။အဆင့်3ကဟိုကစပါလောက်တောင်ခံစစ်မကောင်းဘူးပေါ့။ဆိုတော့ဒီချက်တွေကအဓိကကျတယ်လို့ကျွန်တော်တို့အလိုပဲမြင်ပါတယ
်။ဆိုတော့အဲ့တော့ဒီတိုက်စစ်ပိုင်းကလည်းအထင်သလောက်ဟိုဟာမဖြစ်ဘူး။ခံစစ်ပိုင်းမှာလည်းတိတ်ပြီးတော့အားရစရာမရှိဘူးဆိုတော့ Manchester United အနေနဲ့ဘာတွေထပ်ပြီးတော့လုပ်ဖို့လိုတယ်
ဒီကြမ်းကတော့တိုက်စစ်ကအီဇာဟီမစ်တယောက်တည်းကိုအားကိုးမယ်ဆိုရင်တော့သူအလားလာပြိမ့်မတော့ပရီးမီးယားလိဂ်ကိုပါဝါဂိမ်းကစားတဲ့ပြိုင်ပွဲမျိုးမှာဘယ်လောက်ထိသူကန်နိုင်ပါလဲပေါ့နော်ဒါတစ်ချက်ပေါ့နောက်ကွင်းလယ်ကလည်းကျွန်တော်ပော့တာကတော့ဟုတ်ပါပြီပော့တာပြီးတော့ဆိုတော့ကွင်းလယ်ကတယောက်လောက်တော့လုံပဲပေါ့နောက်တန်းကတော့ဟိုဒီလောက်ကြီးအစိုးရလို့တော့မဟုတ်ဘူးပေါ့ဆယ်တော့ဒီမှာတော့ကျွန်တော်ကမန်ယူခံစစ်ကြိုတော့တိတ်ပြီးတော့ဟိုအပြစ်ပြောရတာမရှိဘူးပေါ့ကွင်းလယ်ကမမထမ်းထမ်းဖြတ်ပြီးတော့လည်းကစားတော်မျိုးတယောက်ရယ်တိုက်စစ်ကတယောက်လောက်လည်းရရဆိုရှင်တော့ဘာကြီးကချဲ့ပြီးတော့ပါလို့ရှင်နိုင်တဲ့အနေအထားမျိုးရှိပါတယ်။
ဆိုတော့လက်ရှိအနေအထားကတို့ချန်ပီယံဖြစ်နိုင်လောက်တဲ့အနေအထားရှိလား
။ဒီနေ့ပေါ်လို့ရတယ်ကတော့ကျွန်တော်ကတော့ဒီမန်ယူချန်ပီယံဖြစ်ဖို့ဆိုတော့ဟိုတော်တော်ခက်ခဲပါပါ။မဖြစ်နိုင်တော့ဘူးလို့တော့ကျွန်တော်ကတော့သုံးသပ်ချင်ပါ။အဓိကတော့ဟိုကျွန်တော်ကချဲ့ပြီးချန်ပီယံဖြစ်ဖို့အတွက်ကိုတရားဟောက်ရှိတယ်လို့တွက်ထားပါဘူး။
အဲ့တော့ချန်ပီယံဖြစ်ဖို့ကတော့တော်တော်လေးတော့ခက်ခဲသွားပြီဆိုတော့မော်ရီညိုကိုယ်တိုင်ကလည်းအထုတ်မပြောပေမဲ့ပေါ့နော်သူကိုယ်တိုင်ကဒါဟိုတစ်ဖက်မှာချယ်ဆီကိုလိုက်မိဖို့တော်တော်ခက်သွားပြီဆိုပြီးတော့ပြောထားဘူးတယ်ဆိုတော့အခုချန်ပီယံဖြစ်ဖို့ကတိတ်မလွယ်တော့ဆိုတော့ဒီလာမယ့်နှစ်ချန်ပီယံလိဂ်ရောဝင်နိုင်မလားအ
ဲမက်ဆီခြေစွမ်းနေရကြည့်ရဆိုသူ့ထက်မှာရှိတဲ့အသင်းတွေအမေထားရကြည့်ရဆိုရှိရင်တော့ချန်ပီယံလိဂ်ဝင်ဖို့အတွက်ကတော့အကျဉ်းရလူရဖို့ရှိပါတယ်ကျွန်တော်တို့ဒီဘက်နောက်ပိုင်းခြေစွမ်းလေးပြန်သုံးသပ်လိုက်ကြတယ်ပဲစစ်တင့်နေရာမှာရှိနေတဲ့ခြေသီးရလွယ်လို့ရှိရင်ကျန်တဲ့အဆင့်၄၅၆ပေါ့ဟိုတင်းနဲ့တင်းကြောင်းကတမှတ်နှစ်မှတ်กว่าတာရဲ့အများဆုံးက၅မှတ်ပဲกว่าတာဆိုတော့ဟိုမယ်ရဲ့လာမယ့်နှစ်ပေါ်လို့ရချန်ပီယံလိဂ်ဝင်ဝင်ကတော့ဖြစ်နိုင်ရည်အများကြီးရှိတယ်လို့ကျွန်တော်တို့အလိုပဲသုံးသပ်ကြပါတယ်ဘာကြောင့်လဲဆိုတော့ခြေစွမ်းကြတာချင်းပြိုင်နေကြလို့ပါ
Manchester United ကဒီ Ferguson လက်ထက်မှာပဲအောင်မြင်ဆုံးအသင်းဖြစ်လာခဲ့တယ်။အခု Mourinho ကရော Manchester United ကိုဒီလိုမျိုးအောင်မြင်မှုတွေရအောင်ပြန်လုပ်နိုင်မယ်လို့ထင်လား။
ကျွန်တော်တို့ဒီ Manchester United ကိုဟိုကြိုက် Ferguson ပေါ့ Ferguson လိုအောင်မြင်မှုရအောင်ယူပေးနိုင်တဲ့မီဒီယာမျိုးကတော့ကျွန်တော်ဒီတစ်သက်တော့ဖြစ်လာနိုင်တော့မယ်လို့မထင်ပါဘူး။သူတို့များများကြားမှာရှိတဲ့အခြေအနေချင်းကတော်တော်ကိုကွာပါလေကွာတယ်ဆိုတော့မော်ရင်ဟိုးရဲ့နီးပြေတရားယူဆင်းလာကြည့်ရယ
်ဖာဂူဆန်လိုမျိုးအောင်မြင်မှုရဖို့ဆိုတာကတော့တော်တော်ခက်ပါတယ်ဒါပေမဲ့လည်းမော်ရီညိုကဒီထိတ်တန်းနီးပြတက်ပြောက်ပေါ်လက်ရှိကဘာပေါ်မှာနာမည်ကြီးနီးပြထိတ်တန်းနီးပြတက်ရောက်ဖြစ်တဲ့အတွက် Manchester United အနေနဲ့သူ့ရဲ့လက်အောက်မှာအောင်မြင်မှုရနိုင်မယ်လို့ရော
ဒီအမိသားလို့တော့ခက်ခဲမယ်လို့ကျွန်တော်လည်းသုံးတယ်လေ။ဘာကြောင့်သုံးတယ်လဲဆိုတော့ဟိုအခုလောလောဆယ်မှာလူများလေးကိုရောက်လာတဲ့လူကြတွေပေါ့ဗျာ။ကဘာပေါ်မှာလူစနစ်ကျွဲရပါတယ်ဆိုတဲ့နိုင်ငံတွေမှာလူကြလုလာတဲ့လူတွေကြီးတယ်။ဟိုအဲ့လိုလူကြတွေရှိနေတဲ့အခါကျတော့မော်ရီဟိုရဲ့ကျွန်တော်ပြောတဲ့ရိုးရှင်းတဲ့လူစနစ်တွေနေရာတော့ဟိုဒီလူကြတွေရှိနေတဲ့အတွက်ကြောင့်ပြည်သားပေါ့ပြောလို့မရဘူးပေါ့ဗျာ။ဆိုတော့မော်ရီဟိုအနေနဲ့မန်ယူကိုပါဝင်ဖယ်လို့အောင်မြင်မှုရအောင်ပြန်ပြီးစောက်ဖို့မပြောနဲ့။အစားပြေးပြန်ဝင်မှာဖလားတလုံးရဖို့အတွက်ကူတော်မှာပဲတော်တော်ခက်ခက်ခဲခဲရုံးကြရမယ်လို့ကျွန်တော်အဲ့လိုပဲသိနေချင်ပါတယ်။ဘော်ရီဟိုမှမဟုတ်ပါဘူး။ဘယ်လိကဒီလက်ရှိပရီးမီးယားလိဂ်ရဲ့အနေထားရချန်ပီယံဖြစ်ဖို့ဆိုတာတော်တော်ခက်ခဲတဲ့အနေထားပ
ါ။ကိုရင်နိုင်စီစဉ်တင်ဆက်ခဲ့တဲ့အားကစားသတင်းဆိုင်ရာမေးမြန်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်။သောရရှင်များရှင်ကမ္ဘာ့ဘောလုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌကိုယ်တိုင်တက်ရောက်ပြီးဒီသတင်းဖက်ထဲမှာပဲရန်ကုန်မြို့မှာမြမအမျိုးသားဘောလုံးအကယ်ဒမီကျောင်းဖွင့်လှစ်လိုက်ပါတယ်။ဘောလုံးပညာရှင်တွေမွေးထုတ်ပေးဖို့ရည်ရွယ်တဲ့သတင်းကျောင်းတွေကနေမြမဘောလုံးလောကတိုးတက်လာအောင်ဗားရီများစောင့်ကျင်းပေးမှာပါလေ။မြမအားကစားကမ္ဘာကိုလွှမ်းရမည်လို့ကြွေးကြော်ခဲ့မှုတဲ့ဆောင်ပုတ်အတိုင်းဖြစ်ဖို့ဆိုရင်ဘယ်လိုစိန်ခေါ်မှုတွေကိုကြော်လွှားဖို့လိုနေသေးပါလဲ။ဒါတွေကိုတော့ FIFA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ဘောလုံးလောကနဲ့မြမအားကစားတိုးတက်လာအောင်လှုပ်စရာတွေပြင်စရာတွေနဲ့ပတ်သက်လို့သောရရှင်တွေရဲ့အမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါရယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-32-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါရယ်။တိုက်ရိုက်လေလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။စနေညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေရှင်။စနေနေ့ညတိုက်ရိုက်လေလံဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေရှင်။ VOA မြန်မာဘိုင်းကတိုက်ရိုက်လေလံဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရစေရှင်။အခုတော့တင်အချင်းချုပ်ကိုကိုကျော်ကျော်သိကျင်းညာပေးပါမယ်ရှင
်။အမေရိကန်မှာတရားမဝင်နေတဲ့နေသူတန်ပေါင်းများစွာကိုမူရင်းနိုင်ငံတွေစီပြန်ပို့မဲ့မူဝါဒတွေကိုအမေရိကန်အမိမြေလုံခြုံရေးဌာနကချမှတ်လိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်ပြီးခဲ့တဲ့လကထုတ်ပြန်ထားတဲ့အမိညွန်ကြားချက်နှစ်ခုကိုဘယ်လိုအကောင့်ထည့်ဖို့မလဲဆိုတာအသေးစိတ်ဖော်ပြထားတဲ့လှုပ်ထုံးလုပ်နည်းတွေကိုအမိမြေလုံခြုံရေးဌာနဝန်ကြီးဂျွန်ကယ်လီကအင်္ဂါနေ့မှာထုတ်ပြန်တာပါ။အရင်သမ္မတဘရာကိုဘာမလက်ထက်တုန်းကတော့ရာဇဝမှုကျူးလွန်ထားတဲ့တရားမဝင်နေတဲ့နေသူတွေကိုပဲဥတီချက်ထားပြီးမူရင်းနိုင်ငံတွေစီပြန်ပို့ခဲ့တာပါ။အိန္ဒိယနိုင်ငံကထောင်ပေါင်းများစွာသောပညာရှင်တွေအမေရိကန်မှာအလုပ်လုပ်ကံကွယ်ရစေပြီးအိန္ဒိယနိုင်ငံရဲ့ဒေါ်လာဘီလီယံ150အထိရှိတဲ့တိုးတက်နေတဲ့ကွန်ပျူတာဆော့ဖ်ဝဲလုပ်ငန်းခိုင်မာစေဖို့အတွက်ပြည်ဝင်ခွင့်ဆိုင်ရာမှာမျှတပြီးရေရှည်ကြည့်တဲ့အမြင်မျိုးထားဖို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအမေရိကန်ကိုတိုက်တွန်းလိုက်ပါတယ်။အိန္ဒိယနိုင်ငံမှာသတင်းတပတ်ကြားခီးစဉ်နဲ့ရောက်နေတဲ့အမေရိကန်ကွန်ဂရက်လွှတ်တော်ပါတီနီယာစလုံးကလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံချိန်တွင်အလုပ်လုပ်ကံကွယ်ဗီဇာနဲ့ပတ်သက်လို့ကြေပြန့်တဲ့သဘောထားမျိုးထားဖို့အိန္ဒိယဝန်ကြီးချုပ်ကတိုက်တွန်းသွားတာပါ။အမေရိကန်လူသားတွေအတွက်အလုပ်ကံတွေကိုကာကွယ်ဖို့ H1B ဗီဇာအစီအစဉ်ကိုထရမ့်အစိုးရကပြင်လိုက်မယ်ဆိုပြီးအိန္ဒိယနိုင်ငံမှာစိုးရိမ်နေကြတာပါ။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းရဲ့အဖေတူအမေခွဲအကိုကင်ဂျွန်နမ်တည်ဆုံသွားတဲ့ဖြစ်ရပ်အတွက်တန်ရရှိတဲ့မြောက်ကိုရီးယားတန်တမန်တူအပါအဝင်နောက်ထပ်မြောက်ကိုရီးယားနိုင်ငံသား3ဦးကိုစစ်ဆေးမြင်းမြန်းခြင်းနဲ့လို့မလေးရှားရဲတပ်ဖွဲ့ကဒီကနေ့ပြောလိုက်ပါတယ်။နောက်ထပ်တန်ရရှိထားသူတွေထဲမှာတဦးကမလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ယုံကဒုတိယအတွင်းဝင်ဟျောင်ခွန်ဆောင်ဖြစ်တယ်လို့ကွာလာလမ်ပူမြို့တော်မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မလေးရှားရဲကျုပ်ခါလစ်အဘူဘေကာကပြောသွားပါတယ်။အရှိတောင်အရှာဒေသကတက်ကြွလှူရှားသူတွေနဲ့အရပ်ဖက်လူမှုဖွဲ့စည်းတွေဟာအစိုးရတွေကပြစ်မှတ်တာနှိမ်နင်းတာနဲ့ရင်ဆိုင်နေရပြီးလူမျိုးရင်းတပ်ဖွဲ့တွေအနေနဲ့လှုပ်ဆောင်ချက်တွေအပေါ်တာဝန်ခံမှုလည်းမရှိဘူးလို့နိုင်ငံတကာလူမျိုးချမ်းသာကွန်အဖွဲ့ AI ကပြောပါတယ်။နိုင်ငံပေါင်း159နိုင်ငံရဲ့လူခွင့်ရေးကျင့်နယ်ပတ်သက်ပြီးတော့ထုတ်ပြန်တဲ့ AI ရဲ့အစီရင်ခံစာထဲမှာအဲ့လိုပြောထားတာပါခင်ဗျာ။
တဲ့ရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လုပ်ရမှုကမိုက်အီတန်စင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲလ်ဒူဗန်စကီဖြစ်ပါတယ်ကျွန်မရှားဖောင်ပါ VOA American တန်ဗုဒ္ဓနေညာဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီကနေ10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ဂျာတာဗဒေးနေမနဲ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့အလိုင်းဒိုမီတာ30-40-50နဲ့ဖိုင်းလိုက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.